Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုတ်လည်ပေးနေပါပြီ။လိုင်းတိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနာမပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာထူးခြားလှည့်ဟာတောက်ကြနေတဲ့ကယာရုကနေနှုတ်ထွက်သွားပါတယ်။ဟောင်ကောင်ထီးဒီမိုကရေစီရဲ့လှရှားမှု၅နှစ်မြောက်အနေနဲ့ဒီကနေ့ဒီဆန္ဒပြနေကြပြီးတော့ဆန္ဒပြခေါင်းဆောင်သူဖြစ်တဲ့ဂျော့ရှုဝါဝမ်ကလည်းသူ့အနေနဲ့ဟောင်ကောင်နိုင်ငံရေးလောကမှာထဲထဲဝင်ဝင်ရောက်ဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့သူကြေညာပေးတော့မှာပါခင်ဗျာ
။ကောင်းပါပြီရှင်။ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတွေတင်သွင်းရမှာတက်မတော်ရဲ့အခန်းကဏ္ဍကိုပိုကျယ်ပြန့်စေဖို့တင်သွင်းချက်တွေပါတဲ့အပေါ်အမြင်တွေကိုကြားမယ်သတင်းထောက်မှတ်စုအစီအစဉ်မှာကတော့
တက်မတော်ခေါင်းဆောင်များဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်အမှန်ကိုသဘောပေါက်ပြီးတိုင်းပြည်ရဲ့ရှေ့ရေးအတွက်စေနာထားတော်အပြင်လွတ်တော်အတွင်းမှာပူးပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒါအင်မတန်ကိုနိုင်ငံအတွက်ကောင်းမှာပါ
NLD ပါတီရဲ့ပြန်ကြေးတာဝန်ခံဒေါက်တာမျိုးညွန့်ပြောသွားတာပါရှင်အပြည့်စုံကိုတော့သတင်းတွေအပြည့်မှာကြားမှာပါဒါအပြင်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့ဒီကနေ့အခြေအနေမေးမြန်းတင်ပြချက်ကိုကြားမှာဖြစ်တယ်လို့မြန်မာတခွင်အပတ်စဉ်ခန္ဓာကိုလည်းတင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့တိုက်ရိုင်းလိုက်ဆွေးနွေးခန်းကိုကြားကြမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာထူးခြားလှည့်ဟာတောက်ကြနေတုန်းကယာရုကနေနှုတ်ထွက်သွားတယ်လို့အင်ဂျီရိုနဲ့နီးစပ်တဲ့အတိုင်ဝိုင်းကိုကူကားပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါရယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေယိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှပဲကတ်ဗော်ဂါယာရုကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားဌာနကိုဆက်သွယ်အတည်ပြုရမှာတော့ချက်ချင်းပြန်လည်ဖြစ်ကြတာမျိုးမရှိဘူးလို့လည်းဆိုပါရယ်2020သမ္မတရွေးကောက်ပွဲမှာနိုင်ငံသားအစုအဝေးတစ်ခုခုကဝင်ဆွတ်ဖက်အောင်သမ္မတဒေါ်နယ်ထရမ့်ကသူ့သမ္မတယာရုကိုအသုံးချဆောင်ရွက်နေတယ်လို့အမည်မဖော်လိုသူတဦးကထောင်လိုင်းရေးစစ်ဆေးမှုချုပ်ကိုအတွင်သတင်းပေးတင်ကြားရမှာဗော်ကာရဲ့နာမည်လည်းပါဝင်ပါတယ်။သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေဗူဒီဂူလီယာနီရဲ့နဲ့ယူကရိန်းဆိုရယာရှိတွေတွေ့ဆုံနိုင်မှုဗော်ကာကစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းတင်ကြားချက်မှာဖော်ပြထားပါတယ်။နောက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဝင်ရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူသားပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုဒီသမ္မတဒေါ်နယ်ထရမ့်ကဇူလိုင်လအတွင်းဖုန်း25ချိန်ခေါ်ပြီးတော့ပြောဆိုတိုက်တွန်းခဲ့တယ်လို့လည်းဆိုပါရဲအခုကမှတော့ဒေါ်နယ်ထရမ့်ကိုတရားစွဲနိုင်မှုစတင်စုံစမ်းမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကလည်းကြေညာထားတာပါ။တောက်ကြနေမှာပဲအမေရိကန်အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့ထောက်ထားတွေလာရောက်ထွက်ဆိုဖို့နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုရဲ့အကြီးအကဲတွေကမိုက်ပွန်ပေယိုကိုအဲ့ဒီထောက်ထားတွေလာရောက်တင်ပြဖို့အချိန်တစ်ပတ်ပေးထားပြီးတော့နောက်ဒီနိုင်ငံသားရေးအရာရှိကြီး5ဦးကိုလည်းလာရောက်တက်တည်ခံဖို့အချိန်သတင်းပတ်နှစ်ပတ်ပေးထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ရဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲကအမေရိကန်နဲ့မြောက်ကိုရီးယားဆိုရတို့ကြားလုပ်ငန်းအကောင့်ထဲပေါ်ရေးဆွေးနွေးမှုတွေကနေနျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်သဘောတူညီမှုအပေါ်မှာမူတည်နေမှာဖြစ်တယ်လို့ကြေညာသူတွေကပြောလိုက်ပါတယ်ထိပ်သီးဆွေးနွေးပွဲကဖြစ်နိုင်ခြေရှိကြောင်းအောက်ခြေလုပ်ငန်းစဉ်ဆွေးနွေးမှုတွေဆက်လုပ်ပြီးထိပ်သီးဆွေးနွေးပွဲမထိုင်ခင်ဆုံးရမှုတွေမဖြစ်ဘဲတိုးတက်မှုတွေရနိုင်ဖို့မျှော်လင့်တယ်လို့နိုင်ငံကငင်းငယ်ချူပတ်မှုကာနဂျီအဖွဲ့ရဲ့ဒုဥက္ကဋ္ဌဒေါက်ဂလတ်စ်ပေါ်ကပြောပါတယ်ဒီသတင်းပတ်အတွင်းမှာတော့အမေရိကန်ရောမြောက်ကိုရီးယားနှစ်ဖက်စလုံးကနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ကိစ္စအပေါ်မှာသဘောမတူတဲ့ပုံမျိုးမတွေ့ရပါဘူး။ဒါပေမဲ့ထိပ်သီးဆွေးနွေးပွဲတွေမလုပ်ခင်မှာတော့နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဂျာရဲမှာလှုပ်ဆောင်ရရှိတဲ့အချက်တွေနဲ့သဘောတူညီမှုတွေရဖို့လိုအပ်တယ်ဆိုပြီးတော့ကြံပြုထားပါတယ်။ကင်ဂျွန်နဲ့တတိယကြိမ်ဆွေးနွေးမှုတိတ်မကြခင်မှာဖြစ်လာနိုင်ပြီးတော့အဲဒီကနေဘာရလက်တွေထွက်လာမယ်ဆိုတာကိုလည်းသိကျင်တယ်လို့သမ္မတထရမ့်ကကုလသမဂ္ဂထွေထွေညီလာခံမှာတနင်္လာနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ကသမ္မတရွေးကောက်ပွဲပြီးဆုံးသွားပါပြီ။စစ်သွေးကြော်တွေကနှောက်ယှက်တိုက်ခိုက်တဲ့အပြင်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေဆောင်ရွက်ရမှာနည်းပညာပိုင်းရောအဆင်မပြေမှုတွေရှိခဲ့ပါတယ်။ရွေးကောက်ပွဲကျင်းပချိန်မှာနှောက်ယှက်တိုက်ခိုက်မယ်လို့တာလီဘန်တွေကချင်းကြောက်ထားတာကြောင့်မေပေးသူအရေးအတွက်ဟာလည်းနှေးပါပါတယ်။မေပေးခွင့်ရှိသူ9000လောက်အနေနဲ့အန်ဒီရဲ့မကြုံကျင်ရင်မဲထွက်မပြေးပဲအိမ်မှာနေကြဖို့အစွန်းရောက်တွေကတတိပေးထားပါတယ်။ဒီကနေ့မှာပဲတောင်ပိုင်းမြို့ကန္ဓာဟာကမေယုံပြင်မှတ်မှာဘုံပေါက်ခွဲတာကြောင့်လူ15ဦးလောက်ဒဏ်ရာရသွားပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းတုန်းကလည်းသမရရဲ့မဲဆွေစီယုံပွဲမှာအကြမ်းဖက်တိုက်ခိုက်တာကြောင့်လူ26ဦးသေဆုံးသွားပါတယ်။အခုခါမှာနိုင်ငံတော်ကမေယုံမောင်း4000လောက်မှာလုံခြုံရေးတွေတောင်းနဲ့ချီးပြီးတော့ခြားထားခဲ့ပါတယ်။ဒီရွေးကောက်ပွဲမှာသမရအာရှရက်ဂါနီနဲ့ Tu soya poyaji ake when you jo Yaruno Tawan Tansan do Abdullah Abdularo U Adika Shimbian Jarawa, Yuka Ju Yala Digaro, Audubala Sekuniani Matangi T Twalama Mahopulo Kaman Tawakna.
လိုဘောညဉ့်ညဉ့်စုကိုကုနေမှာရနိုင်ခြေရှိတွေတဲ့အဖွဲ့တွေကတခုကတော့ MSF လို့ခေါ်တဲ့နေဒီမထားဆရာအောင်မြအဖွဲ့နိုင်ငံတကာကူညီပေးရေးအဖွဲ့ဖြစ်ပါတယ်။ထောင်ကခုနှစ်ကဗိုင်းရပ်မြို့မှာစတင်တည်ထောင်ပြီးအခုခါမှာဇနီဘာမြို့မှာခြေစိုက်တဲ့ MSF အဖွဲ့ဟာကွန်ဂိုဒီမိုကရက်တစ်သမနိုင်ငံမှာအီဘိုလာရောဂါတိုက်ဖျက်တာအပြင်မြေထဲပင်လယ်ထဲမှာရှေ့ပြောင်းခြေချနေထိုင်ဖို့ကြ Taduligu, Mirabin and Emma Guchenji Sabido, Ketin, Pinide, the Kurido Brahida, Timofibari, Didemo Hanatan Sachakune, Sobangrega, Mirabine, Levima, Satin, Keze Pinigra, Pibido, Aching Asabido, Luna Tongurang Jogu, Ketinanga, Elo Timo Banshiniga, Piovari, Tabi, MSF Apueha, Congo Democratic Tama Nangama, Natan Sachakunega, Piwagere, Ibula, Kusa, Yoga, Kusa, Tiamamugu,
နှစ်ချိန်တိုင်းနိုင်ကူညီခဲ့ရဲ့ဆိုပြီးတော့သူတို့ရဲ့အင်တာနက်ဆာမျက်နှာမှာပေါ်ပြထားပါတယ်။လို့ပေါ့ညဉ့်ရက်စုကတော့လာမယ့်အောက်တိုဘာ10ရက်နေ့နေ့လယ်12နာရီမှာနော်ဝေးနိုင်ငံအော်စလိုမြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ ဒီတဲ့မှာပြင်ဝင်းကြီးချုပ်ဟာစီနာဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်အရေးဟာဒေသတွင်းပြဿနာတရက်ဖြစ်လာနိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကသတိပေးပြောဆိုလိုက်ပါတယ်စက်တင်ဘာလ29ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဝန်ကြီးချုပ်ရှေ့ခါစီနာကဒီဒုက္ခသည်အများပြားလက်ခံထားတဲ့အနေထားနဲ့ပတ်သက်ပြီးတော့သူတို့ဘာသာဖြေရှင်းလို့မရတဲ့အနေအထားကိုနိုင်ငံတကာကနား
ီးတော့နောက်ပိုင်းအစိုးရစစ်တပ်ကနေမြင်ရှင်းလင်းရမှာရိုဟင်ဂျာတွေအစုလိုက်အပြင်လိုက်ထွက်ပြေးခဲ့ကြတာပါလွန်ခဲ့တဲ့နှစ်အတွင်းကုလသမဂ္ဂရဲ့နိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင်ကနေစစ်တပ်ခေါင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတာတွေနဲ့စွဲချက်တင်မှုအကြံပြုထားခဲ့ပါတယ်ရိုဟင်ဂျာဆိုရရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆိုရနဲ့စစ်တပ်ကတော့ဒီဆွဆွဲချက်ပေါ်ညှဉ်းဆဲထားပြီးတော့တကယ်ပြစ်မှုကျူးလွန်သူတွေရှိရင်လည်းအရေးယူဆောင်ရွက်ကြောင်းထုတ်ပြန်ဖြေရှင်းထားပါရခင်ဗျာ
ဟောင်ကောင်ရဲ့ Tea Democracy ရေလှူရှာမှု9နှစ်မြောက်အထိမ်းအမှတ်အနေနဲ့ဟောင်ကောင်ရဲ့ Harborside ဘန်းညံမှာဒီနေ့ဆန္ဒပြခဲ့ကြပါတယ်၂၀၁၄ခုနှစ်ကကျောင်းသားတွေဥဆောင်တဲ့89ရက်ကြာဆန္ဒပြပွဲတွေအတွင်းဟောင်ကောင်အုပ်ချုပ်ရေးမှုကိုသူတို့သဘောကျရွေးချယ်ခွင့်ရဖို့တောင်းဆိုခဲ့ကြပေမဲ့တရုတ်ဆိုရရဲ့အမိန်အာဏာကိုလွန်ဆန်ဖို့တော့အောင်မြင်မှုမရခဲ့ပါဘူးဒီကနေ့မှာတော့အသက်အရွယ်မျိုးစုံပါဝင်တဲ့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှုရုံးဥရေပြူကောင်စီရှိကဒါမှပန်းချံမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်အောက်တိုဘာ10ရက်နေ့မှာကြားအောင်မဲ့တရုတ်နိုင်ငံတည်ထောင်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပဖို့တရုတ်ဆိုရအနေနဲ့ပြင်ဆင်နေတဲ့အချိန်ထဲမှာပဲတရုတ်နယ်မြေတစ်ခုဖြစ်တဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဇက်တိုက်ကျင်းပဖို့ပြင်ဆင်နေကြတာပါဒီတော့တွင်ဟောင်ကောင်ဆန္ဒပြပွဲတွေရဲ့ဆန္ဒပြခေါင်းဆောင်တစ်ဦးဖြစ်တဲ့ဂျော့ရှာဝေါင်းကလည်းသူ့အနေနဲ့ရွေးကောက်ခံနိုင်ငံရေးတဲ့ကိုဝင်မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။သူ့အနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့် KIN ကောင်စီရွေးကောက်ပွဲကိုဝင်ပြိုင်သွားမှာဖြစ်တယ်ဆိုပြီးတော့ဒီကနေ့ကြေညာတာပါ။တရားစင်းစားပြီးမှအခုလိုဝင်ဖို့ဆုံးဖြတ်တာဖြစ်ကြောင်းသူတို့ရဲ့နိုင်ငံရေးယုံကြည်မှုကိုတင်းတင်းလျောက်ပတ်ဆုံးအငြင်းငြမ်းဆုံးနဲ့လက်တွေ့ကျဆုံးနည်းလမ်းအနေနဲ့ဖော်ပြနိုင်ဖို့အတွက်အခုလိုရွေးကောက်ပွဲဝင်တာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံကအစ္စလာမ်ကျောင်းတစ်ကျောင်းမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသား300လောက်ကိုကယ်တင်နိုင်ခဲ့တယ်လို့နိုင်ဂျီးရီးယားမြောက်ပိုင်းရဲတပ်ဖွဲ့ကပြောပါရယ်အသက်အရွယ်ငယ်ရွယ်သူတွေပါဝင်တဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရသူအများစုဟာရိုက်နှက်ညှဉ်းပန်းခံခဲ့ရပြီးတော့လိမ်မန်းဆိုင်ရာစော်ကားခံခဲ့ရတယ်လို့တန်ကြိုးနဲ့ခက်ခံထားရတယ်လို့လည်းရဲတွေကတောက်ကြနေတယ်ကပြောပါရယ်တရင်ပေးတိုင်တန်းချက်အရဂျာတာရေးနေတယ်ကရဲတပ်ဖွဲ့ကဝင်ရောက်စီးနှင်ရှာဖွေရမှာဖမ်းဆီးထားသူတွေကိုတွေ့ခဲ့တာပါပြန်လည်ပြုစုပြောင်းရေးဒါမှမဟုတ်အစ္စလာမ်ကျောင်းကိုလည်း ခေါ်ဆိုရဲအဲ့ဒီနေရာကိုမိဘတွေကသူတို့သားသမီးတွေကိုခေါ်ဆောင်လာပြီးတော့အနှံထားတာဖြစ်ကြောင်းအဲ့ဒီကြောင်းအုပ်ချုပ်သူကပြောတယ်လို့ကဒူနာပြည်နယ်ရဲကော်မရှင်နာမင်းကြီးအလီဂျန်ဂါကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီနေရာဟာကျောင်းနဲ့မတူဘူးလို့လည်းဆိုပါတယ်။အခုခါမှာတော့အားလုံးကို yes ကမ်းမှာပဲခေါ်ယူထားပြီးတော့မိဘတွေအနေနဲ့သူတို့သားသမီးတွေကိုပြန်လာခေါ်ကြဖို့အကြေညာထားတယ်လို့ကော်မရှင်နာမင်းကြီးကပြောပါတယ်။ရုပ်မြင်သံကြားကပြသတဲ့ပုံရိပ်ဒီမှာတော့ဖန်စီခံထားသူတွေဟာအရင်ချင်းနဲ့နေပြီးလမ်းတော်ကောင်းကောင်းမလျှောက်နိုင်တာကိုတွေ့ရပါတယ်။တရားဝင်လုပ်ငန်းလိုင်စင်လည်းမရှိတာကြောင့်အခုခါမှာတော့ပိုင်ရှင်တဲ့ဝန်ထမ်း6ဦးကိုဖန်စီထားပါတယ်။ဖန်စီခံထားသူတွေဟာနိုင်ဂျီးရီးယား၊ဘကီနာဖာဆို၊မာလီနဲ့ဂါနာနိုင်ငံတွေကဖြစ်ကြပါတယ်။နိုင်ဂျီးရီးယားမြောက်ပိုင်းမှာဆိုရင်ကိုပိုင်အစ္စလာမ်ကျောင်းတွေလည်းရှိပြီးတော့တချို့ကျောင်းတွေဟာကလေးတွေကိုကျောင်းအတွက်လမ်းတွေပေါ်မှာပတ်စံတောင်းအလူခံခိုင်းတာကြောင့်ဝေဖန်မှုတွေလည်းရင်ဆိုင်နေရပါတယ်။
အင်္ဂလန်မှာဒီကနေ့ကစားတဲ့ပရီးမီးယားလိဂ်အမဘေးဘောလုံးပွဲမှာတော့မဘေးစရာထိတ်ကနေဦးဆောင်နေတဲ့လီဗာပူးအသင်းအနိုင်ရသွားပါတယ်ရှက်ဖီးယူနိုက်တက်ခွဲမှာဒီကနေ့လီဗာပူးနဲ့ရှက်ဖီးယူနိုက်တက်တို့ကစားကြတာမှာလီဗာပူးကတကူကိုမရှိနဲ့နိုင်သွားတာပါမိနစ်90မှာရှက်ဖီးယူနိုက်တက်အသင်းရဲ့ဂိုးသမားအမားကနေလီဗာပူးကဝန်နောဒမ်ကသွင်းယူခဲ့တာဖြစ်ပါတယ်လီဗာပူးအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်အခုနှစ်ဘောလုံးရာသီမှာ9ပွဲမှာ9ပွဲစလုံးနိုင်ထားပြီးတော့21မှတ်နဲ့စရာထိတ်ကနေဦးဆောင်နေပါတယ်ကျွန်တော်တို့ကသတင်းကြေညာနေချိန်မှာတော့ Crystal Palace နဲ့ Norwich City တို့ကစားနေပြီးတော့ Crystal Palace က Norwich City ကိုတကူကိုမရှိနဲ့ဦးဆောင်နေပြီး Wolverhampton ကလည်း Watford ကိုတကူကိုမရှိနဲ့ဦးဆောင်နေပါတယ် Tottenham နဲ့ Southampton ဘွဲမှာတော့တကူတည်ဖြစ်နေပြီးတော့ဘုံမောက်နဲ့ West Ham တို့လည်းတကူစီတည်ဖြစ်နေပါတယ် Chelsea နဲ့ Brighton ဘွဲမှာတော့နှစ်ဖက်စလုံးဂိုးမသွင်းနိုင်သေးပဲနဲ့ Aston Villa ကတော့ Burnley ကိုတကူကိုမရှိနဲ့ဦးဆောင်နေပါတယ်မြန်မာစံတော်ချိန်ဒီကနေ့ည7နာရီမှာတော့ Everton နဲ့ Manchester City အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုရနိုင်တို့ကကြီးညာပေးသွားတော့ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အခြေအနေတပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မနဲ့အရင်ဆုံးစတင်ကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထွဋ်ထွင်းညီလာခံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့မနေ့တောက်ကြနေမှာရေပုံရသဘောဆွေးနွေးခဲ့ကြပါတယ်။ဒီကနေ့မှာလည်းမြန်မာကိုယ်စားလှယ်အဖွဲ့အကောင်ဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကမြန်မာနိုင်ငံကိုယ်စားထွဋ်ထွင်းညီလာခံမှာမိန့်ခွန်းပြောဖို့ရှိပါတယ်။ကုလသမဂ္ဂထွဋ်ထွင်းညီလာခံမှာတင်ယူဖို့ရောက်နေတဲ့ VOA ဝိုင်းသောသားကိုကျော်ကျော်သိန်းကိုညီလာခံရဲ့ဒီကနေ့အခြေအနေနဲ့ပတ်သက်ပြီးတော့မေးကြည့်တော့သူကအခုလိုစပြောပါတယ်
။ဟုတ်ကဲ့ပါဒီကနေ့ကတော့မြန်မာကုသလေအဖွဲ့ကောင်းဆောင်ပေါ်တဲ့မြန်မာနိုင်ငံကိုကူစားပြုပြီးတော့တက်ရောက်နေတဲ့မြန်မာကုသလေအဖွဲ့ကပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေမြန်မာနိုင်ငံကိုကူစားပြုပြီးတော့84ချိန်မြောက်ကုသမဂ္ဂကိုညီလာခံမှာဒီနေ့မိန့်ခွန်းပြောဖို့ရှိပါတယ်ဒီနေ့ဆိုတဲ့နေရာမှာကျွန်တော်တို့အမေရိကန်စံတော်ကြီးကျွန်တော်နေ့လယ်ဆောင်ပိုင်းဖြစ်မယ်လို့ထင်ပါတယ်အစီအစဉ်အရကတော့ညနေတိတ်မဆောင်ခင်ပေါ့လေအဲ့ဒီအချိန်မှာဝန်ကြီးဦးကျော်တင်ဆွေမိန့်ခွန်းပြောပါလိမ့်မယ်ဆိုတော့ PE ခဲ့တဲ့ရက်ဒီမှာလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူကြီးလာကမေကွန်းတွေထဲမှာလာမလေးရှားဝင်ကြီးချုပ်ဒူနီရှားသမရာကျွန်တော်တို့တောက်ကြနေကဆိုရင်ဒင်္ဂလေးဝင်ကြီးချုပ်သတိအားဖြင့်မြန်မာနိုင်ငံကချီနေပတ်သက်ပြီးတော့ပြောဆိုသွားတာရှိတဲ့အခါကျတော့ဦးဦးကျော်တင်ဆွေကလည်းပဲဒီမြန်မာနိုင်ငံဘက်ကရက်ဒီချက်ကိုပြောမယ်လို့အဲ့လိုကျွန်တော်တို့ပြောလင်းလို့ရပါတယ်
အဲ့တော့ဒီဦးကျော်တင်ဆွေပြောမယ်မိန့်ခွန်းမှာရောဘာတွေပြောမယ်လို့ခန့်မှန်းလို့ရပါလဲရှင
်ဟုတ်ကဲ့ကမန်အကြမ်းနဲ့ကမန်ကြည့်ရတာကတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွေကပြောတဲ့မိန့်ခွန်းတွေထဲမှာခြားကောင်းဆောင်တွေပြောတဲ့မိန့်ခွန်းတွေထဲမှာမြန်မာနိုင်ငံပေါ်ကိုဒီသူပြင်းတော့ရိုဟင်ဂျာဒုက္ခသည်ရှိပေါ့လေဒီဟာနဲ့ပတ်သက်ပြီးတော့ကံကြဲချေရှင်းဖို့မြန်မာစိုးရကိုပြားပြီးပြောဆိုတာတွေရှိတဲ့အခါကျတော့ဒီလိုဆိုဝင်ကြီးဦးကျော်တင်ဆွေအနေနဲ့မြန်မာနိုင်ငံဘက်ကလက်ရှိလှုပ်ဆောင်နေတာတွေဒါကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့ရောတခြားနိုင်ငံတကာအာဆီယံစသဖြင့်ဒီလိုပူးပေါင်းလှုပ်ဆောင်နေတာတွေဒါတွေကိုဟုတ်ကဲ့တင်ပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်။နိုင်ငံဘက်ကဒုက္ခသည်တွေပြန်လည်လက်ခံရှိသူပြင်ဆင်ထားတာတွေကိုလည်းတင်ပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်။လက်ရှိကနိုင်ငံတကာမျက်နှာစာမှာဒီဒုက္ခသည်ကြီးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနေကစံတမန်ရှိပိုင်းမှာကျွန်တော်တို့နေငယ်လာအားနေနေတဲ့ပုံရှိတဲ့အခါကျတော့မင်းကြီးဦးကျော်တင်ဆွေအနေနဲ့ဘလောက်လာခံခံမှမှအားကောင်းကောင်းပြန်လည်ခြေပါပြောဆိုနိုင်မယ်ဆိုတော့ကျွန်တော်တို့မိန့်ခွန်းနဲ့မှာပဲစောင့်ကြည့်ရမှာပါဒီနေရာမှာကျွန်တော်တို့အထူးပြောဖို့လိုတာကတော့မြန်မာဆိုရအနေနဲ့ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုရကလက်ခံမထားပါဘူးမြန်မာဆိုရအနေနဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူငယ်စုလို့ရေဝင်တော့ပြောဆိုသုံးဆွဲပါတယ်ရိုဟင်ဂျာဆိုတာကတော့မြန်မာဆိုရအနေနဲ့တရားဝင်လက်ခံထားခြင်းမရှိဘူးဆိုတော့ကျွန်တော်တို့အထူးပြောဖို့လိုပါလိမ့်မယ် ဟုတ်ကဲ့ပါရှင်ပြီးတော့ကုလညီလာခံကျင်းပနေတဲ့အနေဒီဘက်မှာမနေ့ကတော့လုံခြုံရေးတွေအထူးတင်းကျပ်ထားတယ်လို့သိရပါတယ်ဒီကနေ့လုံခြုံရေးအခြေအနေအောက်ဘယ်လိုရှိပါလဲရှင်ကျွန်တော်တို့တောက်ကြနေနေပိုင်းဒီကုလသမဂ္ဂဒုတိယပြန်ကျင်းပတဲ့ကုလသမဂ္ဂရုံးချုပ်နာပေါ်ဒီမြောက်ရောက်တဲ့အချိန်မှာတော့တော်ကုလုံခြုံရေးတင်းကျပ်ပါတယ်ရဲညာလည်းတော်တော်ကြဲကြဲချထားတယ်လမ်းပိတ်ထားတယ်ပ ဲ့ပိုင်းမှာကတော့ဒီ land ဒီ level ပြန်ခွင့်နေတဲ့ပုံရှိပါတယ်ပြီးတော့တကားရင်အသားစီး level သူပြန်ပြီးတော့ဖယ်နေတာတို့တွေ့ရပါတယ်ဖြစ်နိုင်တာကတော့ဒီဒီကြေရက်တွေမှာဒီကဘာအထင်ကြီးကခေါင်းဆောင်ကြီးတွေပေါ်နေတဲ့နိုင်ငံကြီးတွေကခေါင်းဆောင်တွေကိုပြောပြထားတဲ့အခါကျတော့လုံခြုံရေးအတန်ငယ်ပြန်ပြီးတော့ short light တဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ဗျ
။ဟုတ်ကဲ့ပါကိုကျော်တင်ရှင်ကျေးဇူးများတင်ပါတယ်
။ကျေးဇူးပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေဖက်အလှည့်ပေးရအောင်ပါ။ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းတွေတင်သွင်းရမှာတက်မတော်ရဲ့အခမ်းကဏ္ဍကိုပိုကျဲပြန်စေဖို့တင်သွင်းချက်တွေပါတာကြောင့်ဒီမိုကရေစီဘက်တော်သားတွေနဲ့စစ်တပ်ကြားပိုးပြီးတော့တင်မာလာစေတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်ပြည်သူတွေလွတ်လာတဲ့ဖွဲ့စည်းပုံပြင်ဆင်ရေးရနိုင်မှာမလား။သတင်းထောက်မဆုမမမေခါကတင်ပြထားပါတယ်ရှင်။
စတေမာ20ရက်နေ့ကကာလုံရဲ့အကြံပြုချက်နဲ့သမရကလွှတ်တော်ကိုဖျက်သိမ်းရင်ကာလုံအစည်းအဝေးကိုနှစ်လတကြိမ်ခေါ်ယူခွင့်တို့ပါဝင်တဲ့2008အခြေခံဥပဒေပြင်ဆင်ရေးမူကြမ်းကိုကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေဘက်ကလွှတ်တော်မှာတင်သွင်းသွားခဲ့ကြတာပါ။အဲ့ဒီမတိုင်ခင်ကလည်းတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကပြည်အောင်စုဝင်ကြီးတိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးချုပ်တွေဟာနိုင်ငံသားမဖြစ်ရမယ့်အပြင်သူတို့ရဲ့သားသမီးနဲ့ဇနီးတွေဟာလည်းနိုင်ငံသားသားတဦးဦးနဲ့ဆွေမျိုးတော်ဆက်တာတွေမဖြစ်သေးဘူးဆိုတဲ့အချက်တွေပါတဲ့ဥပဒေချမ်းတရက်ကိုတင်သွင်းခဲ့ပါသေးတယ်။သူတို့ဘက်ကတင်သွင်းလာတဲ့ဒီအဆိုပြုချက်တွေကတက်မတော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလောင်ကြိုးပမ်းမှုသာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပေမဲ့လည်းတက်မတော်ဘက်ကတော့ဒါကိုညှဉ်းဆန်းထားပါတယ်။ကြံ့ခိုင်ရေးပါတီဘက်ကဖွဲ့စည်းပုံပြင်ဆင်ရေးပိုင်းကိုအရင်သူတို့ပါတီအာဏာရစဉ်ကထက်စားရင်လက်ရှိပြိုင်ဘက် NLD ပါတီအာဏာရစဉ်မှာပုံမှန်လှုပ်ဆောင်လာတာပါကြောင့်ပါလေ။ကြံ့ခိုင်ရေးပါတီရဲ့ပြန်ကြားရေးတာဝန်ခံလည်းဖြစ်ဗဟုအလုံးမှုဆောင်တဦးလည်းဖြစ်တဲ့ဦးလာသိန်းက
ပြင်ဆင်တဲ့အခါမှာအငယ်တို့ကကိုယ့်အမျိုးသားကျူးစီပွားကိုကာဝင်ဖို့အတွက်ကိုယ့်နိုင်ငံကိုကာဝင်ဖို့အတွက်ကိုယ့်ချုပ်ချာကိုကာဝင်ဖို့အတွက်ပြီးရင်ပြည်တော်စုမပြုခွဲတိုင်းသာစီလုံးညမှုမပြုခွဲရင်းနဲ့ချုပ်ချာအာဏာတည်ခံမှုတွေအတွက်ဒီဥတီချက်၃ရက်ကိုအငယ်တို့ကမမိတ်မဲ့ဆုံးကြည့်ပြီးတော့မှအငယ်တို့ကဆောင်းတာဖြစ်ပါတယ်။ဒါကြောင့်မို့တပ်မတော်နဲ့အများဆုံးတူညီကြဖြစ်ပါတယ်။
ဒီလိုတင်သွင်းလာတာမှာတက်မတော်ရဲ့အခမ်းကဏ္ဍကိုပုံမကျပြန့်စီဖို့ရည်ရွယ်ပြီးတင်သွင်းချက်တွေပါဝင်တာကြောင့်ဒီမိုကရေစီရေးလိုလားသူတွေနဲ့တက်မတော်ကြားပုံမတင်းမာလာခဲ့ပြီးမြမနိုင်ငံရေးမှာပုတ်တိုက်မှုတွေပြင်းထန်လာခဲ့တယ်လို့သုံးသပ်မှုတွေရှိလာခဲ့ပါတယ်။ပြိုင်ဘက်ပါတီနဲ့တက်မတော်သားအစုအဖွဲ့တို့ကအခုလိုဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဆိုပြုလာတဲ့အပေါ်လက်ရှိအာဏာရပါတီ NLD ရဲ့သဘောထားကိုသိနိုင်ဖို့မေးကြည့်တဲ့အခါမှာတော့ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမြို့ညွန့်က
တစ်ဖက်ကနေပြီးတော့မိမိတို့ဆန္ဒအလျောက်နှုတ်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းနေတင်လာမယ်ဒါဟာကျွန်တော်ပူးပေါင်းဆောင်ရွက်မှုအားနည်းတာကိုပြတာလို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်လုပ်ခဲ့တာကကျွန်တော်တီထွင်ပြီးလုပ်တာမဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေလက်ရှိကိုဘောင်ကျော်လုပ်တာမဟုတ်ပါဘူးနော်ယခင်ဦးသိန်းသိန်းလက်ထက်ကလည်းဒီပုံစံဒီနည်းနဲ့ပဲဖွဲ့စည်းပုံအခြေခံဥပဒေကိုစုံတခုပြင်ဆင်ခဲ့မှုပါလေဒီနီလန်တိုင်းအတိအကျလုပ်ခဲ့တယ်သို့သောရခင်အစိုးရလက်ထက်ကလုတ်ခွင့်ရှိပြီးဒီအစိုးရလက်ထက်ကမှလုတ်တာမမှန်ဘူးလို့ပြောနေတာတော့ဒါဟာကျွန်တော်ပြင်ဆင်ရင်းကိုမလိုလားလို့ပဲကျွန်တော်ကတော့ကောက်ချက်ချပါတယ
်အခုလိုလွတ်တော်တွင်အင်အားကြီးအဖွဲ့တွေဖြစ်တဲ့လက်ရှိအာဏာရပါတီကမ္ဘာလုံးနဲ့ပြည်ခိုင်ကျိုးတို့ဘက်ကသူတပြန်ကိုတပြန်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်နေတဲ့ပုတ်တိုက်မှုကြောင့်ပြည်သူတွေလိုလားနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကထင်တယ်လို့ခီးပေါက်နိုင်ပါမလားဆိုတဲ့မေးခွန်းတွေကလည်းတစ်ချိန်တည်းမှာထွက်ပေါ်လာပါတယ်။ NLD ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအောင်မြင်နိုင်ဖို့တက်မတော်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့သူကတိုက်တွန်းသွားပါတယ်။
အဲ့တော့တက်မတော်ခေါင်းဆောင်များဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်အမှန်ကိုသဘောပေါက်ပြီးတိုင်းပြည်ရဲ့ရှေ့ရေးအတွက်စေနာထားတော်အပြင်လွတ်တော်အတွင်းမှာပူးပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒါအင်မတန်ကိုနိုင်ငံအတွက်ကောင်းမှာမှာပါပြီးတော့ကျွန်တော်ပြောချင်တာကလွတ်တော်တွင်မှာနိုင်ယုံများနေဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်လာမှာမဟုတ်ပါဘူးအဓိကအခရာဘယ်မှာဖြစ်မလဲဆိုတော့ပြည်သူလူထုအများစုရဲ့အဆုံးဖြတ်ကအဓိကဖြစ်မှာပါ
နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ပုတ်တိုက်မှုတွေကြားကမြမဒီမိုကရေစီရွေလျားမှုဖွဲ့စည်းပုံပြင်ဆင်ရေးရပ်တန့်မတော်ဘလို့လှုပ်ဆောင်တင်လဲဆိုတာနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးသွားခဲ့ပါတယ်
။ကျွန်တော်တို့ကလွှတ်တော်ထဲမှာရှိနေတဲ့ 啦，一派人家一讲上的，十派人家一讲上的，加嘛，你来说呢，用你嘛家务，六道变八嘛心里的，喏，一派人家一讲上的呢，十派人讲上的加嘛，你来说呢，比如，他跑到你家里家不，啊，偏下内幕的，嘛偏么你六安你的说了，那些看见啊，得得病。
ลาเมนทาวน์เนี่ยเสียอยู่กับเวนิลาจังจามาอันนี้สุยากาเพื่อนสิ่งผมจริงๆลูกเดียวลูกเว็บมือเรื่องชินีราเป็นสิ่งเล่าส่งใจมาถึงตลอดขี้มาเป่าตาเรียจ้าอันนี้พอปีตุเรียทักขันอาเป็นมือฮะปีกันเลยอยู่กับเวกาลาลงอาลูอาคังบามลาสุเรมิโกนิกาเลยทับปนีวันเลยท่าจ้าเพื่อนสิ่งยาเล็กกาเนทาวน์เนี่ยเสียอยู่กับเวอามีมือปอเป็นลูกเตยามือเรื่องชินีราบามเลยที่มิโกนิทับปนีวันเลยบอกทั้งใจยามอยู่ตึงอ่ะปีตุลูดูอามีอาจูกา ฝ่ายที่มองเชิงการอุบลีเป็นเส้นยืนในปัจจุบันโลกเป็นเส้นมุ่งลู่อันเดียมาเชื่อมันในเป็นเส้นยามในสุริปักกันเลยช่วงยุคจีนเนี่ยจะดีเลยเอาตัวอย่างไอ้ดอกปีดูลู่ลู่ลาร์เลยฝ่ายที่มองเชิงการอุบลีเป็นเส้นยืนกูอันนั้นเสียอันนั้นพิเศษเลยปาร์ตี้เว็บเชื่อพวกสีเว็บเชื่อปีดูลู่ลู่ยังยุ่งจีนมุ่งเนี่ยทักขันมุ่งไม่ใช่ไหนลู่มีไอ้ดอกจะเอามาลู่นั่นท้องเนี่ยเสียทุเรียนก็ไปมาปีดูลู่ลู่ลาร์เลย
พอจีบงเชียงอุบลีจะได้จอลอยพอจีบงเชียงอุบลีเป็นเสียงยิ่งกูปีดูกูยันอาหมูบีโร่พอสองนายเนี่ยนั่งยังอีปัดดิพอเอซีรีนี่เนี่ยลูรูทักกันมูปูบีจ้าละนายเนี่ยลูมีมาเลยปีโอนายดีบ่บุอะคุณน้องส่งเต็นเต็นจัดดิโกลาเมลลูดอบยันสามมาดับยันเลยสุนีโรมาพีบีเทตันยินใส่มูรีฮะเปล่าเป็นทันลานายบ่บเลยพอจีบงเป็นเสียงยิ่งกับปีดูเรื่องลูลาเรตัยตะเกียบเปล่าบ่บละ ตามมาหูเป็นสิ่งที่จะเจริญพิจารณาไปดิโมกราซีปองเจลามลาสุราการอและแม่นากมาสังจียาวมาพิเดจาวที่จะเป็นเรื่องมาสุการีสุจิตเจมยาลายาวาริชิตเรื่องชาวมาสุโกจากเฮราวาชินฟิโอเอ็มยามาบันซีซิงโอไลท์โอมิดาสโกนสังอันเนตงเซนิตุกันเนียเซนาอิติทอลุนิบาลัย อคุรอปัสเซนเตเซนจะมีมาดูเครื่องกันนะบ้างฟงออนไลน์เกมเนี่ยเทมาลองกษาเกมเนี่ยมีอาพยาปาลาปิโรทาริกะฟงเทกะตัดสินกษาลาปิโรอคุโลออนไลน์มากษาลาโกเปลูกาติบุแคร์แคร์เอ็ดยิงกษาตุริเทมาเกลีริเลปานัยมาเลยที่ลองกษาเกมไทยนิโกเปลูกันด้วยนายมาเลยมีมาดูเครื่องซีจิมามีมาขาดดินเอจินซิกะกุทูสกัดเต็มยาทาวาเลเช
ในงานนี้จะเล่นในเมืองจีนเรื่องเรื่องลุยอะไรวันสามวันอากงลาลานะดูเก่งกองในกูเป็นเทวีโซ่เลยออนไลน์ลองก็จะเก่งโซ่เวอร์ดีฮะลองก็จะวาดหน้าปาดูเรียบบุ๋มไว้ฟงดูเรียมาสี่อะไรอยู่ละบ้านเลยออนไลน์ลองก็จะเก่งมีกูฟงได้มาตัวนี้โซ่กูเลยลองก็จะแต่งดูกันจงจังก็อันยองยาตัวนี้จีนก็เซลิบรีดีด้วยเฟซบุ๊กลุ่มกุญยาด้วยฟงข้อสมุดด้วยจะใช้อินเทอร์เน็ตเว็บไซต์ด้วยกันเลยมันลงไปสวยสองจ้าบ้านเลย ที่เกิดในสมัยส่วนใหญ่แต่ในเชิงสถาบันสิ่งเว้ยเรื่องเรื่องโลกยาบีตุรุกันนี่มาดิเซ่เกิดมาต้องพิจารณาเรื่องเว้ยเจียยูเน็ตคู่กูเทปีไรจ้าวะเกิดก่อนในกูมีมีเทลายเรื่องเว้ยเจียยูเน็ตคู่ยาวปีส่วนเนาะมีมีเจ้าเนี่ยแต่เด็กเกิดกูยุ่ยเชื่อโซลูยาบะบียังไงลองจากเกิดมีอ่ะเจ็บปากกับลองจากเกิดฟงจันรีเวชุดีกระซาดูเย่จวนเจียมูฟงมูฟิลูช่วงไหนประมาณน่ะอันเนี้ยยังชินีมาเจ็ดเดือนลูเกิดกระซาดูเรื่องสิ่งนี้ตีอะไรว
ก็เลยว่าครับเนี่ยเอาเท่าไปแต่งเทวีอ่ะไม่เทวีว่าแล้วสิตัวเกี้ยนเนี่ยไอ้ปะแต่งหมอกแดงป่วยเปลี่ยนเชิงอ่ะเลยเชิงนี่ว่าไอ้ป่วยอยู่ว่าต่อไปอยู่ปะแต่งเปลี่ยนทั้งหมดป่วยปะแต่งเปลี่ยนเชิงปีแล้วมาปะแต่งทั้งหมดปีแล้วมาตีย่าเลยต่อไปว่าเลยไปว่าเลยต่อไปว่าเลยครับเนี่ยตัวเกี้ยนถามว่าเรามาป่าป่าปีแล้วเนี่ยคือว่ามาสังอาเมนี่จะขาดพวกนี้มาก็ชอบเชิงอ่ะอุ้มากูรวยอะไรอย่างพวกนี้มาเช ောင်းထဲဆိုလေနည်းနည်းနည်းပဲဆိုတော့ကြောင်းများတယ်။နိုင်ငံပုံများတယ်လို့ပြောလို့ရဟုတ်။ဒီတို့ကအေဂျင့်ကြီးရှိတယ်။သူငွေထည့်ပေးရုံလောက်ပါပဲ။ဒါပေမဲ့အေဂျင့်ဘက်ကထိန်းခဲ့သွားတော့မဟုတ်တော့ဘူးကြာ။ကန်နဲ့ပဲဆိုင်တယ်ဒီအေဂျင့်အဲ့လိုထိန်းကြီးသူစားပါတခုလုံးမှာအဲဲတော့မှမဟုတ်ဆော်ရည်ကွာ။တချို့ကတော့ပြောအေဂျင့်ထိန်းရတယ်ရှုံးဝိုင်းအေဂျင့်ကလောက်တာသူပြောတယ်။အဲ့မဆိုင်ပါဘူးကန်နဲ့ပဲဆိုင်ပါလို့။
လောင်ကစားကိန်းတိုင်တွင်အနေနဲ့သူတို့ရဲ့နေရက်လိပ်စာတွေဘယ်သူဘဝတွေကလောက်ကင်နေတယ်ဆိုတာဖော်ပြထားခြင်းမရှိတာကြောင့်ကစားသူတွေအနေနဲ့သတိထားဖို့တော့လိုနေမယ်လို့ anti-MLM အရေးလှုပ်ရှားသူကိုစင်စင်ကခုလိုပြောပါတယ်
အခုဒီ online ကကြတော့ကျွန်တော်အမြင်ပို့ဆိုးတယ် အဲ့ဘုရားဟာရတယ်ပေါ့လေဘာလို့လဲဆိုတော့ဟိုအပြင်ဟာရမှာလုံအောင်ကျွန်တော်တဝိုင်းမှာကစားသမားဆေးရောက်ဆန်ခါရောက်ပဲလက်ခံလို့ရရရမယ်အခုဒီအွန်လိုင်းမှာရှိနေတဲ့ဟာကြတော့လူရရှိထောင်ရှိတောင်းရှိသူ ကိုယ်ငွေလွှဲပေးလိုက်ပေမဲ့ကိုယ်လောင်းကစားယူနစ်ကိုမထည့်ပေးတာမျိုးဈာရရဲ့အေးချမ်းကလောက်တာမျိုးလုပ်မယ်ဆိုရင်လည်းဘယ်လိုပြန်လိုက်မလဲပေါ့နော်ဘာသာဒီကိစ္စတနည်းအရတော့တိုင်ပြီးဖြည့်ရှင်းလို့ရတဲ့ကိစ္စလည်းမဟုတ်ဘူးပေါ့နော်ပွိုင်းနေရလာပြီဆိုပါလို့အဲ့တော့အဲ့ပွိုင်းတွေကိုတကယ်လို့အကြောင်းမျိုးပြပြီးအိုက်ဆိုက်ကမထုတ်ပေးတော့ပါဘူးဆိုရင်ရောကျွန်တော်တို့ဘယ်လိုသွ နေနိုင်လို့ဆွဲလို့လုပ်မယ်ဆိုရင်လည်းခုနလိုဟာတွေတတိထားရမယ
်။အွန်လိုင်းမှာလိုရတဲ့လောင်းကစားဖြစ်တာကြောင့်အသက်မပြည့်သေးတဲ့ကလေးတွေစော့နေတာကိုမိဘအုပ်ထိန်သူတွေတတိမပြုနိုင်ကြလို့လူမြင့်ကွဲမှာကစားတာမဟုတ်တဲ့အတွက်ငွေဘလောက်ချုံးနေပြီဆိုတာဘယ်အချိန်မှထွက်တင်လဲဆိုတာကိုဘသူမှတတိပေးနိုင်မှာမဟုတ်ပါဘူး။အွန်လိုင်းလောင်းကစားကိန်းတွေကိုနိုင်ငံတချို့မှာဥပဒေနဲ့ထိန်းချုပ်ပြီးအစိုးရတို့ရဲ့စောင့်ကြည့်မှုအောက်မှာတရားဝင်စော့ကစားခွင့်ပေးထားတာတွေရှိတယ်လို့တချို့နိုင်ငံတွေမှာတော့ကစားခွင့်ပိတ်ပင်ထားပါတယ်။မြန်မာနိုင်ငံရဲ့ဥပဒေအရငွေရေးကြေးရေးငွေအယောစားတွေပါဝင်ပတ်သက်တဲ့ဘယ်ကစားနည်းကိုမှခွင့်မပြုတဲ့အပြင်အခုနှစ်မှာထွက်ရှိတဲ့လောင်းကစားဥပဒေအသေးအရကာစီနိုရုံတွေဖွင့်လှစ်ခွင့်ပြုလိုက်ပေမဲ့မြန်မာနိုင်ငံသားတွေကတော့ကစားခွင့်မပေးပါဘူး။မြန်မာနိုင်ငံနေထိုင်ရာဒီကိန်းတွေကိုကစားခွင့်မပေးသေးတာကြောင့်စောင့်ကြည့်ထိန်းချုပ်မှုတွေလုပ်ဆောင်ဖို့လိုအပ်နေပြီးအရေးအမြစ်တွေကိုတားဆီးပိတ်ပင်ဖို့လည်းလိုအပ်နေတယ်လို့သိရပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ရဲ့ Game Industry Development Committee ကဒုတိယဥက္ကဋ္ဌကိုအေးမောင်မောင်ကြီးကခုလိုပြောပါတယ
်။မခက်ပါဘူးခုနကပြောသလိုသူတို့တကယ် campaign လုပ်တဲ့လူတွေအတွက်ကခုနကပြောသလိုသူတို့ငွေပေးငွေယူလိုတဲ့အတွက်ခုနလို bank account တွေ wave account တွေရှိနေဘယ်သူဆိုတာ pinpoint လုပ်ဖို့အရန်လွယ်ပါတယ်။ဟိုလုံးနေရတဲ့အခြေအနေရှိတယ်ပေါ့နော်အဲ့တော့ဤပညာရည်လို့တိတိသက်သက်ကြီးလုံလောက်လို့ကျွန်တော်အသုံးသက်တယ်ပေါ့နော်ဟိုဘာလို့ဆိုတော့သူတို့ကဟိုတိတိသက်သက်ကြီးလုံနေတယ်ဆိုတော့လေဟိုအရင်ခေတ်ကလုပ်ရတဲ့ ground ကနေမသိမသာသူတို့အချင်းချင်းလက်တူကြီးလုပ်တာမျိုးဆိုရင်တော့လိုက်ရဆိုတဲ့အခက်သေးတယ်ကိုက online မှာပြောင်းချရတယ်ဟိုမှာသူကြော်ညာတယ်တချို့ဆိုဒီ Facebook group ဆိုပြီးတော့သွားတယ်အဲ့တော့ group ဆိုဖို့ဆိုတော့ credit card တို့ bank account တို့လို့လေအဲ့တော့ပြန်လိုက်လိုက်ရင်လေ the credit card ပဲသူပဲပဲဝါအကုန်လုံးပြန်သိကိုရတဲ့အခြေအနေမှာရှိရအဓိကဘာလို့လဲဆိုတော့ဒီ Facebook နဲ့ကျွန်တော်တို့ဟိုဆိုင်ရာဟိုဒီဌာနတွေနဲ့ဒီ collaboration ပေါ့နော်သူတို့လက်တွဲပြီးပြင်းပြင်းထန်ထန်လုပ်နိုင်ဖို့ကိုယ်လိုရဲ့လို့ကျွန်တော်ဟို personally မြင်တယ်ပေါ့နော်အားလေးပြောစင်ပါ
လက်ရှိဂိမ်းတိုင်တွေဟာပြည်တွင်းမှာအခြေစိုက်တာတွေလည်းရှိပြီးမလေးရှား၊ကမ္ဘောဒီးယားနိုင်ငံတွေမှာအခြေစိုက်ပြီးမြန်မာပြည်တွင်းမှာကိုယ်စားလှယ်တွေအေဂျင့်တွေလက်ခွဲတိုင်တွေခန့်အပ်ထားတာတွေလည်းရှိနေပါတယ်။ကျွန်တော်ထူးဆက်ပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပ
ါမြန်မာတခွင်အစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျူရူတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ Intel SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube ဒါနဲ့ Facebook တို့ကမြင်ပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့ညဖက်9:30အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တရားရည်လိုင်းလေးပါထုတ်လို့သူမဆုံမနဲ့သူကောင်လွင်ဦးတို့စီစဉ်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာခင်ဗျာဒီနေ့တရားရည်လိုင်းစီစဉ်မှာတော့တိုက်ပွဲကြီးထဲမှာအရသားတွေထိခိုက်ဒေချေမှုတွေနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါ။လက်နက်ကန်ပြည်ပကတွေအတွင်းအရသားတွေထိခိုက်ဒေချေမှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဒီမကြာသေးခင်တုန်းကပဲရခိုင်ပြည်နယ်လွတ်တော်မှာအတည်ပြုခဲ့တယ်လို့ရှမ်းပြည်နယ်လွတ်တော်ကလည်းဒီရက်သားတွေထိခဲ့သေးဆုံးတဲ့လူရက်တွေပေါ်မှာပြစ်တင်ရှုတ်ချတဲ့ကြောင့်လည်းဝန်ထဲတွေအကြောင်းလဲမှတ်တမ်းတင်ခဲ့တာရှိပါတယ်ဒီလိုတန်ရန်သားဒေသတွေကလွတ်တော်ကိုယ်စားလှယ်စိုးရိမ်နေတယ်လို့ပဲတိုက်ပွဲတွေကြားရက်သားတွေညီစာရင်းဖြစ်နေရတဲ့ဖြစ်တွေကိုစုံစမ်းဖော်ထုတ်ဖို့ကဘလောက်ထိအရေးကြီးနေပါသလဲတာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးဆောင်မှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူ2ဦးရှိပါတယ်တူကတော့ရခိုင်ပြည်နယ်လွတ်တော်ဒီမြောက်ဦးမြို့နယ်ကိုယ်စားလှယ်ဖြစ်တဲ့ဦးထွန်းတာစိမ်မှာနောက်တူကတော့ကျွန်တော်ဒီလူခွေလှူရှာမှုဖွဲ့တစ်ခုဖြစ်တဲ့ညီမရင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီဦးထွန်းတာစိမ်ကိုတော့ဆက်သွယ်လို့ရနေပါပြီဒီညီမရင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်နေစေဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ဦးထွန်းတာစိမ်ကိုပဲမေးချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီဦးထွန်းတာစိမ်တို့ဒီလွတ်တော်မှာအစိုးတွင်ခဲ့တဲ့အချိန်မှတော့ဒီရခိုင်ပြည်နယ်မှာဒီတိုက်ပွဲတွေကြောင့်ဒီဩဂုတ်လကုန်ထိပေါ့နော်ဒီတရားရဲ့အရသာ80ကျော်ရှိတယ်ဒီထိခိုက်ဒဏ်ရာ120လောက်ရှိတယ်ဆိုပြီးပြောခဲ့တာရှိပါတယ်ဒီရှမ်းပြည်နယ်လွတ်တော်မှာဆိုရင်လည်းအနည်းဆုံး18ယောက်တည်ပြီး42ယောက်ထိဒဏ်ရာရတယ်ဆိုပြီးပြောရတယ်ရှိပါတယ်ဆိုတော့ဒီလိုထိခိုက်တာတွေတည်ချတာတွေမှာအဓိကအဖြစ်ဘလို့အကြောင်းရင်းနေတဲ့အရသာတွေထိခိုက်တည်ချကြရတာလဲဟိုဘသူတွေမှာအဓိကတာဝန်ရှိရလို့ရေဝီယာပြောနိုင်မလဲဦးထွန်းသာစိ
ဟုတ်ကဲ့ပါခင်ဗျာဒီခုလက်တလော့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်ပေါ့နော်ဒီအရသာတွေဘာကြောင့်ထိခိုက်နိုင်တာပြေဆုံးနေရသလဲဆိုလို့ရှိရဲဒီအရသာဒီကျေးရွာတွေရဲ့လူမင်းအင်ဂျီတွေနဲ့မင်းနီနာနာပေါ့နော်ကျေးရွာတွေနဲ့မင်းနီနာနာမှာတိုက်ပွဲတွေဖြစ်တယ်ပြီးတော့ကျေးရွာရဲ့အနီးတစ်ဝိုက်မှာလက်နေကြီးတွေဒီတိထားတာတွေရှိတယ်အဲ့ဒါကနေပြီးတော့ပြစ်လိုက်တဲ့အမြောက်ဆန်တွေဟာတခါတခါရရွာအနေကိုကြပြီးပေါက်ခွဲတာရှိတယ်အဲ့ဒါကြောင့်မို့လို့ဒီအရသာပြည်သူတွေဟာထိခိုက်ဒဏ်ရာရသေးဆုံးမှုဒီအိုးအင်းအကျိုးစီးပွားပျက်စီးမှုတွေဖြစ်နေပါတယ်
โอเคဦးထွန်းသားရှင်ဆိုတော့ဒီကိစ္စရေမှာရေဝီအားဖြင့်သုံးသပ်မယ်ဆိုရင်ဘယ်သူတွေမှာအဓိကတာဝန်ရှိရလို့များပြောနိုင်မလဲခင်ဗျာ
ဘယ်သူတွေမှာအဓိကတာဝန်ရှိကြလဲဆိုတော့ဒီတိုက်ပွဲဖြစ်နေတယ်ပေါ့နော်ဒီစစ်တပ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာတာဝန်ရှိပါ
โอเคနောက်တစ်ခုကလည်းပေါ့လေကျွန်တော်ဒီရခိုင်ပြည်နယ်မှာဒီလိုရက်သားတွေတေချာချီချရဲဆိုတဲ့နေရာမှာဒီဒီရခိုင်ပြည်နယ်ထဲမှာပဲဒီတက်တာဖြတ်တာထဲမှာဟိုတလောဆိုရင်လည်းဒီရုပ်ပြင်းစင်းပြင်းနေပေါ့နော်ကိုလဲအင်္ဂါတွေဖြတ်တောက်ပြီးတော့ဟိုဈေးထဲမှာချသွားတာမျိုးလို့အဖြစ်မျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဟိုဒီလိုဖြစ်စဉ်မျိုးတွေနဲ့ပတ်သက်လို့ဟိုတစ်ဖက်နဲ့တစ်ဖက်ကအပြစ်ပို့တာရှိရင်မလဲဟိုတိတိကျကျစုံစမ်းဖော်ထုတ်နိုင်တာမျိုးလည်းမတွေ့ပါဘူးဟိုဒါရီကတိုက်ပွဲနဲ့တရားပြတ်တယ်လားမပြတ်တယ်လားဆိုတော့လေကျွန်တော်တို့အတိအကျမပြောနိုင်ပါဘူးဟိုတခုရှိတာကတော့ဘလို့ပဲဖြစ်နေမြင်မတိမငင်ဖြစ်တယ်ဆိုရင်ငိုပဲတခြားဟိုရာဇဝမှုဖြစ်နိုင်တဲ့အခြေအနေတွေလည်းရှိတတ်တာဆိုတော့ဒီလိုမျိုးပေါ့လေတိုက်ပွဲနဲ့တရားမဟုတ်ဘဲနဲ့တော်ဝိုက်ပြီးရသားကြီးတရားချီရာရောဘလောက်များများရှိနေလဲဦးထွန်းသားစေ
အားလုံးအကုန်လုံးကတော့ဗျာကျွန်တော်ကဒီတိုက်ပွဲဖြစ်ကြတဲ့ဟာပေါ့နော်ဒီကြားထဲမှာတိုက်ပွဲနဲ့ခုနကလိုဆက်နေပတ်သက်နေတဲ့ဒီတေဆုံးကြောက်ဆုံးမှုတွေပေါ့ပါကျွန်တော်ထစ်တွေ့တော့ဒီ80ကျော်ခန့်ပေါ့နော်အကုန်လုံး80ကျော်ခန့်ဒေတာကပေါ့နော်ဒဏ်ရာရတာကတော့120ကျော်ခန့်ပေါ့နော်အဲနောက်တော့ပြီးသားပါ
Okay. So တော့အခုကျွန်တော်နားလည်သလောက်ကတော့ဦးထွန်းသားစိန်တို့ကလွတ်တော်မှာအဆိုတင်မိတာတွေစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ဟိုတိုက်တွန်းတာရှိပါတယ်။ဆိုတော့ဒီလိုစုံစမ်းစစ်ဆေးစီစဉ်တာကအဓိကဘလို့ရည်ရွယ်ချက်တွေရှိနေတယ်လဲ။ဟိုကျူးလွန်တဲ့သူတွေကိုအရေးယူစေချင်တာမျိုးလား။ဘလို့ရည်ရွယ်ချက်နဲ့အဓိကဒီလိုတိုက်တွန်းရတာလဲခင်ဗျာ
။အဓိကတော့ပြည်သူတို့ရဲ့တောင်းဆိုချက်တောင်းဒီအဆိုကိုတင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရကိုလည်းဒီပြည်သူတွေရဲ့တောင်းဆိုချက်တောင်းတိုက်တွန်းရတာဖြစ်ပါတယ
်ဟုတ်ကဲ့ဦးထွန်းသားစင်ဆွေးနွေးပြရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုအောင်မျိုးမျိုးဆက်သွယ်နေရတော့အခုချိန်ထိကျွန်တော်တို့ဆက်သွယ်မှုလိုက်ရမရသေးဘူးဖြစ်နေပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့နောက်စာတွေပေးဖို့ထားတာတချို့ရှိနေပါသေးတယ်ဒီထက်ကစာတချို့တော့နန်းလောင်မဲ့အရင်ဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါရှင်ပထမအကောင့်ပိုင်ရှင်ကတော့မိုးလိုင်းလို့ခေါ်ပါတယ်ရှင်အနှစ်90ကျော်သွားပါပြီတဲ့အရက်ဖက်ကိုဂယူဆိုင်တယ်မဆိုင်တယ်ဆိုတာစစ်ပွဲဖြစ်ရသေးတာကလူတွေအသိဆုံးပါလို့ရေးပါတယ်ရှင်နောက်တူကတော့မောဝတန်ဆိုတဲ့သူပါစုံစမ်းစစ်ဆေးရေးအဖွဲ့လက်တွေ့ဥပမာကတော့တဲ့လွတ်တော်ကဖွဲ့လိုက်တဲ့ဏီပြည်တော်ကလာတော့လဲရမြင့်စုံစမ်းစစ်ဆေးရေးအဖွဲ့တိုင်းရင်းသားပြည်နယ်တွေကိုရောက်ပါတယ်ဒါပေမဲ့ကျိုးသွားတဲ့အတချောင်လောက်တော့မှအတုံးမဝင်ပါဘူးအခုလဲထိခိုက်တေးချင်မှုအတွက်စုံစမ်းလဲတန်ကြီးတဲ့ချောင်ထိုးထားတဲ့ကြောင်ထိုးထားတဲ့ဓာတ်တက်ထက်ပို့ပြီးတော့အတုံးမွေမှာဘူးတဲ့အထက်ကလောက်ရမှာကငါတယောက်တည်းတည်တဲ့ငါပြည်တော်စုမြန်မာနိုင်ငံအစားတဲ့အများလက်ခံတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ဖို့လောက်ရမှာပါတဲ့ရှင်ကျန်တဲ့တူကတော့မထွေးဆိုတဲ့လူပါသူကတော့မြေစာပင်အရသာပြည်သူတွေအတွက်အလွန်စိုးရင်ရတာအမှန်ပါတဲ့အထူးသဖြင့်တိုက်ပွဲကြောင့်စိတ်ဒဏ်ရာရရှိပြီးတော့မတိချာမေရပွားမျိုးဖြစ်သွားနိုင်တဲ့ကလေးတွေအတွက်ပို့ပြီးတော့စိုးရင်ရပါတယ်တဲ့ဒါကြောင့်မြန်မာပြည်အတွင်းလောက်ကနေပေါ့ပေါ့ရော့အဖြေရှာနေရင်တစ်ဖက်နဲ့တစ်ဖက်အငင်းပွားပြီးတော့တိုက်ပွဲကပြီးဆုံးနိုင်မှာမဟုတ်ပါဘူးတဲ့ဒါကြောင့်အဖြစ်မှန်ပေါ်ပေါက်ဖို့အတွက်ဘသူကမှဘယ်မလိုက်တဲ့ကုလသမဂ္ဂဆိုင်ရာအချက်လက်စုံစမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးဖော်ထုတ်ရင်အသင့်တော်ဆုံးအကောင်းဆုံးလို့ယူဆပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်သူကတော့မြန်မာနိုင်ငံဦးစန်းလွင်ဖြစ်ပါတယ်ဦးစန်းလွင်လည်းဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်ရင်ထားတဲ့လောက်ပြောမယ်ဆိုကျွန်တော်တို့အခုချိန်ပါကျွန်တော်တို့အသက်က60လောက်ရှိပါတယ်60နည်းနည်းကျော်ပြီပေါ့အဲကျွန်တော်တို့ငယ်ငယ်လေးကဒီဝေးနားဆောင်ခဲ့တယ်ပေါ်ကြတယ်နော်အဲ့ဒါတော့အရင်ပြောချင်တယ်နောက်တစ်ခုပြောချင်တာကဘလူအကြောင်းပဲဖြစ်ဖြစ်မြန်မာပြည်ကဘာနဲ့တော့တူလဲဆိုတော့ရွှေလုံးနဲ့ရွှေကြားတက်ကြေရိတ်တက်ကြေရင်လိုက်ရှာမတွေ့သေးဘူးတက်ကြေကနော်ရိတ်နေဆိုတော့တပါဝမတူရဲ့နှစ်ယောက်ကတွဲပြီးတော့အဲသူတက်ကြေရိတ်နေဆိုတော့ဖြစ်နိုင်သလားလို့အဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ခုကကျွန်တော်တို့ပုတ်ပါတောင်ရောက်ပြပါပါရောက်ပြီညာပြီအဲ့ဒီရောက်ပြီကလူတွေတည်းကအစာတွေ့လိုက်ဆွဲတယ်ပလင်ပေါ်တက်ထိုင်နေဖျားတွေပေါ်တက်တယ်ခေါင်းမိုးတွေပေါ်တက်တယ်အဲ့လိုမျိုးပေါ့ဗျတက်ကြိုက်ဖွဲ့စည်းရတယ်ကျွန်တော်တွေ့တာမြောက်တင်နေတယ်လူတွေဒုက္ခပြီးတဲ့လူတွေအကြောင်းမှကောင်းတာမရှိဘူးဥပမာစွန်လို့ရကြတို့ရင်းတော့အောင်ကကိုပါကြီးတို့ခင်ရင်းရဲ့အုပ်စိုးထိုးနေအများကြီးပဲပေါ့ဗျာပြောမယ်ဆိုတော့ပြီးသွားတဲ့လူဘသူကမလုပ်ပြီးနိုင်ကြလေကလေးကဘာမှမလုပ်ပြနိုင်ဘူးအဲ့တော့ကျွန်တော်နိုင်ငံသားရကိုယ်အသက်ကလေးကိုရှိအောင်ပွေးဖို့ပဲအဲ့ဒါပဲလုပ်ရစီဖြစ်နေဒါပါပဲ
ဟုတ်ကဲ့ဟူဆန်းလွင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဦးထွန်းတာစင်ကိုပြန်မေးချင်ပါတယ်ဆောစောကဟိုသူထောက်ပြတဲ့အချက်ချက်ပေါ်လေအခုတကယ်ဆိုရင်တော့အခုကျွန်တော်ဒီလက်နက်ကန်ပြပတ်ဒီအခုဖြစ်တဲ့နေရာမှာလောလောလတ်ဖြစ်တဲ့နေရာမှာတေးတာချီတာရတော့တော်တော်များပါတယ်ဒါပေမဲ့ဒီမတိုင်ခင်မှာလည်းဒီလိုပြပတ်ဒီအတွင်းမှာပဲပေါ်လေဟိုတေးချာချီချာတဲ့လူတွေလည်းရှိခဲ့ပြီးတော့ရာဇဝင်တွေသူကထောက်ပြသွားတာစိတ်ဝင်စားကြပါဆိုတော့လက်ရှိကျွန်တော်တို့ဖြစ်နေတဲ့အခြေအခုဆိုရခိုင်မှာဟိုစင်မီတောင်နေတဲ့နောက်ရှမ်းပြည်မှာလည်းတက်ပွဲဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးတွေမှာအရသားတွေဂျာရီကထိခိုက်တေးချာရတယ်စုံစမ်းစစ်ဆေးဖို့ကဘလောက်တောင်များအရေးကြီးနေပြီလို့ဥထုံးတာစင်တို့အနေနဲ့သုံးသပ်မိလဲခင်ဗျာ
ဒီလေလာစုံစမ်းရေးအဖွဲ့ကိုဖွဲ့ပြီးတော့လေလာစုံစမ်းမှုပြုလုပ်ဖို့ကပေါ့နော်ဒီအဲ့ဒီအဖွဲ့ကဒီခရီးရောက်ရှင်ရောက်မယ်မရောက်ရှင်မရောက်ဘူးဒါကဘာနဲ့ဆိုင်လဲဆိုတော့ဒီအဖွဲ့ကိုဥဆောင်မဲ့အစိုးရနဲ့ဆိုင်လဲပြီးတော့ဒီအဖွဲ့ဒီအစိုးရရဲ့စေတနာနဲ့လည်းဆိုင်လဲဆိုတော့ဒီအဖွဲ့ဟာ ခကြီးရောက်ခြင်းမရောက်ခြင်းနဲ့ကျွန်တော်တို့သမိုင်းတစ်ခုကြံရခဲ့မယ်ပြီးတော့ပြည်သူဖက်ကရက်တည်တယ်ပြည်သူတွေရဲ့အမှန်တကယ်မြေပြင်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုလာပြီးတော့စုံစမ်းနေလေ့လာတယ်မှတ်တမ်းမှတ်ရတယ်လုပ်တယ်စသည်အပြင်ပေါ့နော်အဖြစ်ထွက်ခြင်းထွက်ခြင်းတဲ့ပြည်သူရဲ့ကိုယ်စားလှယ်ဖြစ်တဲ့အတွက်လူထုကိုယ်စားလှယ်ဖြစ်တဲ့အတွက်လူထုကရွေးချယ်ထားတဲ
โอเคสรุปแล้วตะคู่ชื่ออะไรสรุปว่าที่ตอดาชินนี่ซาตะชู่แล้วมาโหมัดเจ็บไปแล้วชื่อไปแล้วตัวก็ดิอานาเวนนี่ก็สงสัยเสียอยู่โหอามีอ่ะอัญญ์นี่ปะเนาะตะชู่ดิเลยากิสสะมาไปชื่อไปอกุดิโลกิสสะမျိုးมันပြောเนี่ยสรุปดิยไข่พี่เนี่ยมาส่วนไอ้ยิงผิดแค่ไอ้กิสสะนี่มาส่วนน่ะดิตัดมาแล้วลูกควีนคอมพิวเตอร์ว่าสงสัยเสียอยู่ชื่อเก็บไว้สรุปดาริก็ไม่ลုံลောက်ลูกล่ะผู้ท้วงตัดใส่เนาะอกุโลทับไปแล้วสงสั
ဒီကျွန်တော်တို့ရခိုင်ပြည်နယ်ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတူကပေါ့နော်ဒုက္ခတွေပေးစခန်းတွေကိုကိုယ်တိုင်ကိုကြတော့ရောက်ပြီးအကူအညီမပေးနိုင်ခြင်းမှာလုံခြုံရေးကြောင့်ဖြစ်တယ်လို့သူကကြောက်ကြတယ်အဲ့ဒါကြောင့်ကျွန်တော်တင်လာတဲ့အစမှာအစိုးရကတော့ဥဆောင်ပေးပါဒါပေမဲ့အဲ့ဒီအဖွဲ့မှာလွတ်တော်ကိုယ်စားလှယ်များပါဝင်တဲ့လူပုဂ္ဂိုလ်တွေရဲ့ဌာနဆိုင်ရာကလူပုဂ္ဂိ ဒီလေလာစုရဲ့အဖွဲ့ကိုဖွဲ့စည်းပေးပါအဲဒီလိုပဲတောင်းဆိုတာဖြစ်ပါတယ်ဆိုတော့အစိုးရအဖွဲ့ထက်စာရင်တော့ကျွန်တော်တို့မှာကအစိုးရတစ်ခုတည်းမဟုတ်ပါဘူးအဲနှစ်တော်ကိုယ်စားလှယ်လေးပါမယ်ဌာနဆိုင်ရာလေးပါမယ်အရပ်အဖွဲ့စည်းတွေလည်းပါမယ်ဆိုလို့ရှိရင်ကျွန်တော်တို့မှာတော်တော်လေးစုံစုံလင်လင်ပါပါတယ်လူထုယုံကြည်မှုလည်းအဲရှိမယ်ထင်ပါတယ်ဒါကြောင့်ကျွန်တော်တို့အဖွဲ့တကယ်လို့များဒီလိုမျိုးအဖွဲ့ဖြစ်ဖြစ်ခဲ့ရင်တော့ဒီပြည်သူတွေကလည်းမြေပြင်မှာပပီးဖြစ်ဖြစ်နေတဲ့အခြေအနေကိုစုံစုံလင်လင်ချပြပြောပြမယ်လို့ကျွန်တော်ယုံကြည်မှုရှိပ
ါဟုတ်ကဲ့ဦးထွန်းစောင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်ဒီထက်ကစာတစောင်းတော့ဒီမိထီလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမုံဖတ်ပြပေးပါဦးခင်ဗျာ
ရဲလို့ဖြစ်လာရင်နှစ်ဖက်လက်နက်ကင်တိုက်ခိုက်သူများရောအရက်သားများပါတေချေကြရပါတယ်။ OA အဆောက်ဦးလန်ဒရာစသည်တို့လည်းပျက်စီးရပါတယ်။စစ်တဘောအရာတာမန်အားဖြင့်ကြည့်ရင်မလွဲမရှောင်သာဖြစ်ရတဲ့အဖြစ်အပျက်တွေပဲလို့ဆိုရမယ်ထင်ပါတယ်။ဒါပေမဲ့အပြစ်မဲ့တဲ့ပြည်သူတွေမထိခိုက်သင့်မတေသင့်ပဲတေရတဲ့ထိခိုက်ရတဲ့အဖြစ်ရောက်အောင်စစ်စည်းကမ်းဥပဒေနဲ့မညီတဲ့တိုက်ခိုက်မှုတွေလုပ်ရင်တော့စစ်ရာဇဝတ်မှုမြောက်တဲ့အဖြစ်တွေရောက်ရမှာပါ။နိုင်ငံတော်အစိုးရအနေနဲ့ကဒီစစ်ရာဇဝတ်မှုဒီကိုထိရောက်စွာအရေးမယူနိုင်ဘူးဆိုရင်တိုင်းရင်းသားတွေရဲ့စိုးရိမ်မှုအမုန်းပွားမှုတွေခံရမယ်။နိုင်ငံတကာကစစ်ရာဇဝတ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူမှုတွေဖြစ်လာနိုင်ပါတယ်။မြန်မာနိုင်ငံမှာတော့2008ဖွဲ့စည်းပုံရဲ့ကန့်သတ်ချက်တွေကြောင့်အရက်သားအစိုးရကစစ်တပ်နဲ့စစ်ရေးဆရာကိစ္စတွေမှာဆွတ်ဖက်နိုင်ခွင့်မရှိလို့အရက်သားအစိုးရဘက်ကအရေးမယူနိုင်ပါဘူး။ဒါအလွန်အရေးကြီးတဲ့ပြဿနာပါ။စစ်တပ်ကစစ်မြေပြင်မှာမိမိတပ်ဖွဲ့တပ်သားတွေရဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးအရေးယူရမယ်တာဝန်အရှိဆုံးအဖွဲ့ဖြစ်ပါတယ်။စစ်ဦးစီးချုပ်ရဲ့ကြီးလေးတဲ့တာဝန်ဖြစ်တဲ့စစ်ဘက်ဆိုင်ရာယာရုအဆင့်တာဝန်အဆင့်ကြီးသူတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးစစ်ဆေးရပါမယ်။အပြစ်ရှိရာတွေတွေ့ရရင်စစ်ခုံရုံးတင်အပြစ်ပေးရမယ်။ကိုလူကိုညှာတဲ့သဘောတွေလုပ်ရင်စစ်တပ်နာမည်ပြက်မယ်။စစ်တီတွေစီကံမဲ့လာမယ်အဖြစ်တွေပိုးရောက်လာမယ်။ဒီလိုမှစစ်တပ်ကိုကြက်ကြက်မက်မက်တီတီရောက်ရောက်ဥပဒေနဲ့အညီမလုပ်လို့နစ်နာတေးချေဆုံးရှုံးရသူတွေကမခံနိုင်ပဲနိုင်ငံတကာကိုတင်ပြတောင်းဆိုလာရင်နိုင်ငံတကာကဖိအားပေးတောင်းဆိုတာဝင်ရောက်စစ်ဆေးအရေးယူတာတွေဖြစ်လာလိမ့်မယ်လို့တင်ပြဆွေးနွေးလိုပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့မေတ္တလာမျိုးကဦးစိန်မောင်ရဲ့စာပါသူကတော့ဒီအပြစ်မှန်တွေကိုဒီစုံစမ်းဖော်ထုတ်တာတွေမလုပ်ရင်ဟိုပြည်ရင်းမှာနစ်နာနေတဲ့တိုင်းရင်းသားတွေအမုန်းပွားတာခံရနိုင်လို့ပဲဒီနိုင်ငံတကာဖိအားပေးမှုတွေလို့ ောက်ဆက်တွေအကျိုးဆက်တွေရှိနိုင်တယ်ဆိုတော့သူ့အမြင်ပြောထားပါတယ်ဆိုတော့ဥတော်တာဆိုင်ရင်တကယ်သူပြောတယ်လို့ပေါ့လေကျွန်တော်တို့တကယ်လို့တာတယ်လို့စုံစမ်းစစ်ဆေးမှုတွေတကယ်လည်းအဲ့လိုအဖြစ်မှန်တွေမဖော်ထုတ်နိုင်ရင်ကျွန်တော်တို့ဘလို့နောက်ဆက်တွေအကျိုးဆက်တွေများရင်ဆိုင်ရနိုင်တယ်လို့များဥတော်တာဆိုင်တို့ဟိုတုံ့တက်မိလေခင်ဗျာ
ဟုတ်ကဲ့ဆရာအခုကဆရာတယောက်ကပြောတယ်လို့ပေါ့နော်အဲ့လိုမျိုးအနိဗ္ဗာန်တိုင်းရင်းသားတွေရဲ့အမုန်းပေါ်မှုပေါ့နော်အပြီးတော့နိုင်ငံတကာရဲ့ဖြီးအားကိုမလင်းမသေးဒီအုပ်ချုပ်တဲ့အစိုးရတို့အနေနဲ့မလင်းသေးဘယ်လိုမျိုးကြုံတွေ့လာရမှာဖြစ်ပါ
ဟုတ်ကဲ့ဆရာဦးထွန်းတာဆိုင်ဆွေးနွေးရကျေးဇူးပါဆိုတော့အခုကျွန်တော်ဆွေးနွေးပွဲအတွက်ကိုဒီနိုင်ငံရေးအကဲကတ်သူဖြစ်တဲ့ဦးရထွန်းကိုကျွန်တော်တို့ဆက်သွယ်လို့ရပါတယ်ဦးရထွန်းရေကျွန်တော်တို့ဆက်သွယ်ဟိုကျွန်တော်ဆွေးနွေးနေတာနည်းနည်းလေးရှေ့ပိုင်းမှာနည်းနည်းလေးခီးရောက်သွားပါတယ်ခင်ဗျာတခြားမဟုတ်ကျွန်တော်တို့ဆွေးနွေးနေတာကတော့အခုဒီလက်နက်ကင်တပ်ပွဲရဲ့ရမှာအရသာတိကျတည်ချင်မှုနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာပါဟိုဦးရထွန်းလည်းကြားမှာပါဒီပြီးခဲ့ရက်ပိုင်းတွေအတွင်းမှာပဲဒီရခိုင်ပြည်နယ်ဒီလွတ်တော်ကလည်းပဲဒီရသထိကတိချင်မှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဆိုပြီးတော့ဟိုအစိုးရတခုကိုသူတို့အတည်ပြုခဲ့တာရှိပါတယ်။နောက်ဒီရှမ်းပြည်နယ်လွတ်တော်ကလည်းအရသထိကတိဆုံးတဲ့ကိစ္စရင်းနဲ့ပတ်သက်လို့ပြည်တင်ရှုတ်ချရတယ်၊ဝန်ထဲရတယ်ဒီသူတို့ဆုံးဖြတ်သွားတာရှိပါတယ်။ဆိုတော့ကျွန်တော်ဒီကိစ္စရင်းမှာဒီကုလနဲ့ကိုင်ပြပကတိချမ်းမှာအဓိကတိဆုံးနေရတဲ့ကိစ္စရင်းနဲ့ပတ်သက်လို့ဒီစုံစမ်းဖော်ထုတ်ဖို့အပြစ်မှန်ကိုသိဖို့ဆိုတာဘလောက်ထိအရေးကြီးရလို့များဦးရထွန်းအနေနဲ့သုံးသပ်လို့ရမှာခင်ဗျ။
ဒီကိစ္စတွေကတော့ဟိုဟိုခံရတဲ့ဒီလူလူလူဘက်ကကြည့်နေဆိုရင်တော့တော်တော်ကိုအရေးကြီးပါတယ်ကျွန်တော်တို့ဒီပထမအကြိမ်သွတ်တော်ကာလမှာတော့အဲ့ဒီလိုကိစ္စမျိုးတွေကိုကျွန်တော်တို့သွတ်တော်မှာကျင်ပြီးတော့ကမ္ဘောဘက်ကဒီတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ပြန်လည်ဖြေကြားတဲ့ဟာမျိုးတွေကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အဲဒါကဟိုကျွန်တော်သိသလောက်ဆိုရင်တော့ဟိုပါလေဒီကျွန်တော်တို့နိုင်ငံရဲ့ဒီဟိုမြင်သာထင်သာတဲ့တမိုင်းမှာပထမဆုံးပဲလို့ထင်တယ်အရင်တော့ကတော့ဒီလိုကိစ္စမျိုးတွေကိုမြင်မြန်းတာနော်ပြည်လူလူလူကနေပြီးတော့ထောက်ပြတာအဲအဲ့လိုဟာမျိုးတွေမလုပ်နိုင်ဘူးဒီလိုဟိုတမတော်ကလည်းကိုယ်တက်ဖွဲ့တဲကဒီလိုဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်လို့စုံစမ်းတာမျိုးလည်းကျွန်တော်တို့ပြုံးပြုံးလင်းလင်းပြုံးလဲမြင်တာဆိုတာလောက်ထက်တာမျိုးမရှိဘူးပေါ့နော်အဲ့တော့ပထမအကြိမ်မှာလွတ်တော်ကာလမှာတော့ကျွန်တော်တို့ဒေသတွေမှာဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီမြင်းမြန်းနာတွေကိုတက်မတော်ကလာပြီးတော့ဖြေရာတွေရှိတယ်။နောက်သူ့တပ်ဖွဲ့တွေမှာလည်းဒါမျိုးတွေကိုစုံစမ်းပြီးတော့အရေးကြီးတာတွေလောက်လာတာတွေ့ရပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေဆိုလို့ရှိရင်တော့ပြည်သူလူထုနဲ့လွတ်တော်ကိုယ်စားလှယ်တွေပေါ့နော်။ဒီကြီးကြပ်မှုကသိအရေးကြီးတဲ့အခါကပါတယ်လို့ကျွန်တော်ကတော့ယူဆပါတယ်။
โอเคဦးရထွန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဟိုတူညီမကြီးမြန်မာဖွဲ့ရဥောမျိုးမင်းလည်းအခုကျွန်တော်လေလိုင်းပေါ်မှာရောက်လာပါပြီဥောမျိုးမင်းကျွန်တော်အဓိကတော့ဗောလေဒီအခုလက်နက်ကင်ပြည့်ကွက်တွေခြေထဲမှာအရသာတွေထိခိုက်တွေခြေရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဘယ်လောက်လိုအပ်တယ်လဲဆိုတော့ကျွန်တော်အဓိကဆွေးနွေးနေရဆိုတော့ဒီနေ့မှာအခုကျွန်တော်တို့ဖြစ်ခဲ့သမျှကိစ္စတွေနဲ့ပတ်သက်လို့ဗောလေဒါတွေကိုအပြစ်မှန်တွေသိအောင်စုံစမ်းဖော်ထုတ်ဖို့ဆိုရင်ဘယ်လောက်ထိအရေးကြီးရလို့များဥောမျိုးမင်းအနေနဲ့သုံးသပ်နိုင်မလဲခင်ဗျာ
ကျွန်တော်တို့ဒီလိုမျိုးဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်မှုကအရေးကြီးပါတယ်။ဒါကြောင့်လဲဆိုတော့တေဆုံးနေတဲ့လူတွေထိခိုက်တဲ့လူတွေကလူသားတွေပဲဖြစ်တယ်။လူသားတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ဘယ်လိုမျိုးလူတွေထိခိုက်လဲ၊ဘယ်လိုမျိုးထိခိုက်မှုတွေဖြစ်လဲ။ဒါနဲ့ပတ်သက်ပြီးတော့အမှန်တရားသို့မဟုတ်တရားဥပဒေနဲ့ပတ်သက်ပြီးတော့သူတို့အတွက်ထိုက်တန်တဲ့အရာတွေဘယ်လိုရရှိအောင်လုပ်ပေးမလဲဆိုတာလိုအပ်ပါတယ်။ဒါကြောင့်လဲဆိုတော့ပြည်သူလူထုတွေမှာအဲ့လိုအခြေအနေမျိုးမှာတခါတလေဘာကြောင့်ကိုယ်တိုက်ခိုက်မိုင်းဘာကြောင့်ကိုယ်ဒီလိုလုပ်မလို့မသိပဲနဲ့ဆုံးရှုံးနေရတာအများကြီးပဲမိသားစုတွေလည်းကြံနေရတယ်အများကြီးပဲအဲ့ဒါကြောင့်မလို့သူတို့အနေနဲ့အမှန်တရားကိုဖော်ထုတ်နိုင်မှုကိစ္စအရန်ရေးကြည့်ပါတယ်နောက်တစ်ခါသွတ်တော်ကိုယ်စားလှယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပြည်သူလူထုကြားထဲမှာအမြဲတမ်းထိတွေ့ပြီးတော့ပြည်သူလူထုရဲ့အကျိုးကိုဖြည့်ဆည်းပေးရတဲ့သူတွေဖြစ်တယ်အဲ့တော့ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ပေးဖို့အတွက်နောက်တစ်ခါမာယူမှုတွေရှိလာရင်အမှန်တရားကိုပေါ်ဆောင်နိုင်မှုအတွက်စွတ်တော်ကိုယ်စားလှယ်များနဲ့တာဝန်ရှိတဲ့အတွက်စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပေးဖို့လိုအပ်တယ်ဒါတစ်ချက်ပါစုံစမ်းစစ်ဆေးမှုတွေမကဘဲနဲ့ဒီနေရာမျိုးမှာတာဝန်ရှိတဲ့သူကို ဆိုင်တင်တယ်လို့အရေးယူဆောင်ရွက်မှုကလည်းမဖြစ်နေလို့အပ်ပါတယ်။ဒါမှသာပြည်သူတွေနဲ့လုံခြုံတဲ့အချင်းတရားဥပဒေရဲ့စိုးမိုးမှုကိုခံစားနိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ကော်မြူမင်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟိုစာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်။သူကတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
တကယ်တော့ပြည်သူကိုရှေ့တန်းတင်ပြီးအမျိုးသားရေးတော်လှန်ရေးဒန်းလူရေးဖက်ဒရယ်ရေးဘာရေးညာရေးချွေးချော်နေကြတဲ့စစ်ကောင်းဆောင်တွေအားလုံးရဲ့ဘုံကြီးမှန်းချက်ကလက်နက်အားကိုးနဲ့ထာဝရနိုင်ငံကောင်းဆောင်လူမျိုးစုကောင်းဆောင်ထိုင်းသားကောင်းဆောင်နေရာရရှိရေးမိမိတို့ပိုင်တဲ့နယ်မြေတွေကိုထိန်းချုပ်ရေးမိမိတို့ရဲ့အကျိုးစီးပွားကာကွယ်ရေးတို့သာဖြစ်ကြောင်းတိုက်ပွဲတွေကြားမိသားပင်ဖြစ်နေရတဲ့ပြည်သူတွေရဲ့အနေထားရုံတွေကအထင်ရှားပါပဲအကြေရေးမျိုးရည်အနီးတစ်ပိုက်တိုက်ပွဲတွေဖြစ်ခဲ့ရင်ပြည်သူတွေဒုက္ခရောက်နိုင်ကြောင်းလက်ခံထားခဲ့ကြရင်ပြည်သူတွေအခုလိုမျိုးဒုက္ခရောက်နိုင်စရာအကြောင်းမမြင်မိပါမြေသားပင်ဖြစ်နေရတဲ့ပြည်သူတွေဟာမိမိတို့ရဲ့လူမှုဘဝအခြေအနေတွေဆုံးရှုံးမှုတွေများလာပြီးဆိုရင်နာကြီးစိတ်တွေမယုံကြည်မှုတွေယဉ်ကျေးတဲ့နှူးညံ့စိတ်တွေပျောက်ွယ်ကုန်ပြီးလက်စားချေလိုစိတ်တွေပြင်းထန်လာနိုင်ပါတယ်ဒီအခါတိုင်းပြည်တွင်းစစ်မီးတွေငြိမ်းသက်ရခက်ခဲသွားနိုင်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလည်းနောက်ကျသွားနိုင်တယ်လို့ယူဆမိပါတယ်ဒါပြင်ငင်းငန်းတာတဲ့လူပေါင်းအဖွဲ့စည်းကိုလည်းတိဆောက်နိုင်ဖို့ရန်ခက်ခဲသွားနိုင်တယ်လို့ယုံကြည်မိပါတယ်။အပြစ်မှန်တွေကိုစုံစမ်းဖော်ထုတ်ဖို့ဆိုတဲ့နေရာမှာအစိုးရကဥဆောင်ပြီးတိုင်းဒေသနိုင်ငံရေးပါတီတွေနှစ်ဖက်စစ်ခေါင်းဆောင်တွေနဲ့လူမှုအဖွဲ့စည်းတွေကခေါင်းဆောင်တွေဥပဒေပညာရှင်တွေနဲ့မီဒီယာခေါင်းဆောင်တွေအားလုံးပါဝင်နိုင်တဲ့စုံစမ်းရေးအဖွဲ့မျိုးကိုဖွဲ့စည်းတင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အစိုးရမောင်တသနာရဲ့စာပါဆက်စပ်ဒီအစိုးရမှတော့လည်းတချို့သောတာရှင်တွေအမှတ်ချက်တွေထဲမှာတော့ဒီအာဏာပိုင်တွေရဲ့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဟိုအားမရတဲ့သဘောထားတွေပြောထားတဲ့ဟာတွေရှိပါတယ်ဆိုတော့ဥယျာဉ်ထုတ်ဝင်ပြန်မေးချင်ပါတယ်ဒီတက်မတော်ပါဝင်ပေါ့လေဒီတာဝန်ရှိတဲ့သူတွေကစုံစမ်းစစ်ဆေးမှုတွေစပြီးလုပ်လာရင်နောက်လွတ်တော်မှာဖြေကျတာမျိုးတွေရှိရရဲ့ကျိုးစိုးစရာတွေလို့ဆိုပေမဲ့လည်းတချို့ကိစ္စတွေမှာဒါတွေကဟိုအားရစရာမရှိဘူးဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့အခုဟိုတက်မတော်ကစုံစမ်းနိုင်ဒီအစိုးရရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့တက်မတော်တို့ဒီလူ့ခွင့်ရေးကော်မရှင်တို့ကစုံစမ်းမှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ဒါတွေအားမရတဲ့သဘောထားတွေလည်းအများကြီးကြားခဲ့ရပါတယ်ဆိုတော့ဒါရဲ့လုံလောက်မှုရှိပြီလို့ပြောနိုင်လို့လားဦးရတုံး
လုံလောက်မှုမရှိတာတော့သိကြပါတယ်။ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေအောက်မှာကတော့ဒါတွေကိုလုံလောက်အောင်တိတိယောက်ယောက်ဖြစ်အောင်ဆိုတာကတော့တက်ဆိုင်ရာလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒီဟိုပါတော့ဒီအပေါ်မှာလေးနဲ့ရှိမှုအပေါ်မှာတည်ရဲ့လက်နက်ကင်အဖွဲ့အစည်းအားလုံးဆိုတာကအခုတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေရောတမတော်ရောပေါ့နော်ဒီအဖွဲ့အစည်းတွေကအဲစစ်မြေပြင်မှာတစ်ဖက်နဲ့တစ်ဖက်နဲ့တိုက်ကြခိုက်ကြရင်းနဲ့အဲပြစ်မဲ့တဲ့အရသားတွေထိခိုက်ဒေဒီတိုင်ရရမှုတွေကနှစ်ဖက်စလုံးမှာရှိတဲ့အခါကျဒါတွေဟာမဖြစ်သင့်ဘူးဆိုတာကိုမဖြစ်သင့်ဘူးဒီလိုဖြစ်ချင်းအားဖြင့်တော့ဒီရေရှည်မှာဆိုလို့ရှိရင်ကိုတက်ကိုပြည်သူလူထုထောက်ခံမှုကြာဆင်းစေတယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကသဘောပေါက်ပြီးတော့တာဝန်ယူစိတ်ရှိရှိနဲ့အဲကိုတက်ဖွဲ့ဖို့ကိုဒီဒီကျစစ်သေးနိုင်မှသာလဲဒီဥစ္စာကတော့ပို့ထိရောက်တဲ့အဲစုံစမ်းဖော်ထုတ်မှုတွေရမှာဖြစ်ပါတယ်အဲ့ဒီဟာလေးနဲ့မရှိသေးရကတော့နှစ်ဖက်စလုံးမှာဒီဟာတွေကဟိုတိတ်ပြီးတော့ဟိုပါပေါ့နော်ဖုံးမရဖူးမရတဲ့ကိစ္စလောက်တွေပဲဖော်ထုတ်နိုင်ပြီးတော့တချို့ကိစ္စတွေကတော့ဒီအောက်ကဒီဟိုပေါ့အပေါ်ရန်လောက်စုံစမ်းစစ်ဆေးတာလောက်နဲ့ပြီးသွားမဲ့ဟာမျိုးရှိရတွေ့ရပါတယ်ဒါတော့နှစ်ဖက်စလုံးမှာဒီတက်တနာရှိနေတယ်လို့ကျွန်တော်ကတော့သိတတ်ပါတယ
်ဟုတ်ကဲ့ကိုအောင်မျိုးမင်းမြင်ရောခင်ဗျာဆက်စပ်ဒီမောင်တက်တနာစာမှာလည်းပါပါတယ်ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးဖွဲ့ဖွဲ့တင်တယ်ဆိုပြီးအကြံပြုပါတယ်ဆိုတော့ဒီလိုဖွဲ့စည်းရဆိုရင်ဘလို့ပုံစံမျိုးတွေနဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှာအဖြစ်မှန်ပေါ်နိုင်မယ်လို့များကိုအောင်မျိုးမင်းသုံးသပ်လို့ရမှာခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုဖြစ်နေတဲ့ပြိပခါကြီးကြည့်မယ်ဆိုရင်ဘက်ကဖက်တွေမကဘနဲ့တက်ပေါင်းစုပါဝင်နေတာရှိတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ပထမအဦးဆုံးကျွန်တော်တို့အားကိုးတာတော့လူ့ခွင့်ရေးကော်မရှင်ပေါ့။ဒါပေမဲ့လူ့ခွင့်ရေးကော်မရှင်ဆိုတဲ့ဟာကလည်းသူ့ရဲ့လုပ်ပိုင်ခွင့်ထဲမှာဖြစ်လာတဲ့ကိစ္စတွေကိုသူတို့အနေနဲ့လေ့လာမယ်စုံစမ်းမယ်သက်ဆိုင်ရာဝန်ကြီးဌာနကိုပေးပို့ပြီးတော့သတင်းပေးပို့တဲ့သဘောမျိုးပဲဖြစ်လာတယ်။အဲ့တော့အခုလက်ရှိအချိန်မှာလူ့ခွင့်ရေးကော်မရှင်ကလူ့ခွင့်ရေးချိုးဖောက်တယ်လို့ပြောတည်တိုင်အောင်သက်ဆိုင်ရာဝန်ကြီးဌာနရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းနေတယ်။တချို့ဝန်ကြီးဌာနတွေဆိုရင်သ တို့ရဲ့တင်ပြချက်ကိုအကြောင်းတော့ပြန်မလာဘူးအဲ့တော့ဒီအပိုင်းမှာကျွန်တော်တို့အားမလို့အားမရဖြစ်တယ်နောက်တစ်ခုကကျွန်တော်တို့စစ်ပွဲတွေဖြစ်တဲ့အခါမှာပြိပခါတွေဖြစ်တဲ့အခါမှာကိုယ့်ဘက်ကလည်းတို့လောက်တာမဟုတ်ပါဘူးဒီဘက်ကလည်းတို့လောက်တာမဟုတ်ပါဘူးဆိုပြီးတော့တိုင်ရှင်မဲ့ကြီးစံကြီးပေါ်လာတဲ့အခြေအနေမျိုးဖြစ်လာတယ်အဲ့တော့ပြည်သူလူထုကဖြစ်နေတာသိရတာနဲ့တာဝန်ယူမှုတာဝန်ခံမှုမရှိရင်တဲ့တစ်ဖက်လုံးကိုကျွန်တော်တို့ဟိုတိတ်ပြီးတော့ဟိုအားမကိုးမှုမရှိတော့မယုံကြည်မှုဖြစ်လာတယ်အဲ့ဒါကြောင့်မလို့ဒီကိစ္စတွေကိုစုံစမ်းစစ်ဆေးရခါမှာပါဝင်ပတ်သက်နေသောဘက်တွေကစုံစမ်းမှာလာတိုင်းမှာဆိုတဲ့သဘောမျိုးထက်သာလို့ရှိရင်တီးကြားလွတ်လပ်ပြီးတော့ကျွမ်းကျင်နေနောက်တစ်ခါမှာဖက်လိုက်မှုမရှိဘူးလူတွေကိုသူ့တွေတေဆုံးတဲ့အတိုင်းပဲမြင်နေလူခွေချိုးပေါက်ရင်ချိုးပေါက်တာပဲမြင်တော့ဟိုဘက်ဒီဘက်မပါတော့အထူးတတ်ပါတီလို့ခေါ်နိုင်တဲ့ကျွမ်းကျင်တဲ့သူတွေလွတ်လပ်တဲ့သူတွေပါလိုက်မှဒီသူလူထုကလည်းဒါကိုရုံရုံကြည်တိုင်ကြားနိုင်မှာဖြစ်တယ်ပေါ်ထုတ်နိုင်မှာဖြစ်တယ်နောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာပါဖြစ်လဲဆိုတော့တိုင်ကြားမှုပြီးရင်ငါ့ကိုဘယ်လိုများအရေးယူမှုရှိမလဲချင်းချောက်မှုရှိမလဲဘယ်လိုဥပဒေတွေနဲ့လောက်ကြံပြီးတရားစွဲမလဲဆိုတာစိုးရိမ်များဖြစ်တဲ့အတွက်တိုင်ကြားတဲ့သူတွေကိုကျွန်တော်တို့လွတ်လပ်တိုင်ကြားနိုင်တဲ့အသင်းအဖွဲ့တွေအဖွဲ့အစည်းတွေကိုယ်စားလှယ်ရှိဖို့လိုအပ်တယ်လို့တိုင်ကြားမှုနဲ့ပတ်သက်လို့ဘယ်လိုမှအရေးယူမှုမရှိပါဘူးအမှန်တရားကိုရှာဖွေပါမယ်ဆိုရက်ဥပဒေပိုင်းဆိုင်ရာရောအုပ်ချုပ်ရေးဆိုင်ရာရောတာဝန်ယူမှုတာဝန်ခံမှုပါမှသာအောင်မြင်နိုင်မယ်လို့ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါခေါင်းမြင့်မင်းဆိုတော့အခုကျွန်တော်ဒီဆွေးနွေးပွဲကိုအခု live stream နေတဲ့နေရာမှာတိုက်ရိုက်မှတ်ချက်ပေးနေတဲ့တချို့လည်းဒီနေရာမှာအချင်းအစီအစဉ်အဆုံးမတက်ခင်မှာဖော်ပြခြင်းပါတယ်။တယောက်ကတော့ဒီဦးတူးဆိုတဲ့အကောင့်ပါရှင်မှာသူကတော့ကိုမကိုစုံစမ်းနေဆိုတော့ဘတော့မှအမှန်ပေါ်မှာမဟုတ်ပါဘူးလေဆိုတော့ဆိုတော့ကိုအောင်မျိုးမင်းတုံးတက်ချက်ကိုရောင်းပြန်ထင်ရနေတယ်လို့ဆိုရမှာပါဒီတီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေကကြားကနေစုံစမ်းပြီးမှပဲဖြစ်မှန်းကိုသိရလိမ့်မယ်လို့ဆိုရမှာပါဆိုတော့ကျွန်တော်တို့အစီအစဉ်လည်းအခုဒီလောက်နဲ့ဒီနေရာမှာပဲရက်ချင်ပါတယ်ကိုတိုင်းပါဝင်ဆွေးနွေးပေးကြတဲ့ဦးအောင်မျိုးမင်းဦးရထွန်းဦးထွန်းသားစိစာရေးသားပြဖို့ဆွေးနွေးရတဲ့တွင်နဲ့နားဆင်တဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ထလို့သူမဆီမွန်နဲ့သူကိုအောင်လင်းဦးလို့စီစဉ်တင်ဆက်တဲ့တိုင်းလေးလိုက်အစီအစဉ်ကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကတော့တင်းငွေတွေနဲ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကြံနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦ
းဟောင်ကောင်တီတော်လိုင်းရဲ့လှရှားမှု9နှစ်မြောက်အထိမ်းအမှတ်အနေနဲ့ငင်းငင်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်မီးလောင်စီတဲ့ဒက်စီပလင်းအုတ်ခဲကျိုးတွေနဲ့ရုံရင်ဆန်ကပ်ပစ်ပေါက်ကြတဲ့ကိုရဲတပ်ဖွဲ့ကမီးတပ်ပိုက်တွေတန်းငွေပုံးတွေတုံးပြီးတော့ဖြိုခွဲနေပါတယ်။2014ခုနှစ်ကကျောင်းသားတွေဦးဆောင်တဲ့89ရဲ့ကြာဆန္ဒပြပွဲတွေအတွင်းဟောင်ကောင်အုပ်ချုပ်ရေးမှုကိုသူတို့သဘောကျရွေးချယ်ခွင့်ရဖို့တောင်းဆိုခဲ့ကြပေမဲ့တရုတ်ဆိုရရဲ့အမိန့်အာဏာကိုလွန်ဆန်နိုင်တဲ့အထိတော့မောင်းမြင်ခဲ့ကြပါဘူး။ဒီကနေ့မှာတော့အသက်အရွယ်မျိုးစုံပါဝင်တဲ့ဆန္ဒပြသူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှုယုံဥပဒေပြုကောင်စီရှေ့ကထမပန်းချက်မှာငင်းကြမ်းစွာဆနပြခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာစောက်ကြနေတဲ့ကယာရူးကနေနှုတ်ထွက်သွားတယ်လို့ဒီအင်ဂျီရောနဲ့နှီးစက်တဲ့တိုင်ဝမ်ကိုကိုကပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှပဲကတ်ဗော်ကာယာရူးကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကိုဆက်သွယ်အတည်ပြုရမှာတော့ချက်ချင်းပြန်လည်ဖြေကြတာမျိုးမရှိဘူးလို့ပြောပါရတယ်။အာဖဂန်နစ္စတန်ကသမ္မတရွေးကောက်ပွဲပြီးဆုံးသွားပါပြီ။စစ်သွေးကြွတွေကနောက်ဆက်ထိုက်ကြိုက်တဲ့အပြင်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေဆောင်ရွက်ရမှာနှိပညာပိုင်းတွေမှာရောအဆင်မပြေတာတွေရှိခဲ့ပါရတယ်။ရွေးကောက်ပွဲကျင်းပချိန်မှာနောက်ဆက်တက်ခဲ့မယ်လို့တာလီဘန်တွေကချင်းချောက်ထားတာကြောင့်မဲပေးသူအရေးအတွက်နေပါပါတယ်မဲပေးခွင့်ရှိသူ6သန်းလောက်အနေနဲ့အန်ဒီယန်နဲ့မကြုံချင်ရင်မဲထွက်မပေးဘဲအိမ်မှာပဲနေကြဖို့လေအစွန်းရောက်တွေကအစောပိုင်းကသတိပေးထားခဲ့တာပါဒီကနေ့ဒီတောင်ပိုင်းမြို့ကန္ဒဟာကမဲယုံအပြင်ဘက်မှာလဲဘုံပေါက်ခွဲတာကြောင့်လူ15ဦးလောက်ဒဏ်ရာရသွားပါတယ
်တရင်ချင်းချက်ကိုကောင်းအောင်ကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် PO American တိုင်းရဲ့မနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနေ့6:00နာရီလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင် PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန္လောပါ
This program has come to you from the Voice of America, Washington.